Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြချပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ2ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်တံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်စစ်အာဏာသိမ်းမှု3နှစ်ရှိလာတဲ့မြန်မာနိုင်ငံမှာအရက်သားထိခိုက်ဒေဆုံးမှုတွေလူသားအကျပ်အတဲတွေကျုံလာတာမို့ကုလလုံခြုံရေးကောင်စီကနေဖြေရှင်းမှုပြရလိမ့်မယ်လို့ကုလဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါတယ်မြန်မာနိုင်ငံမှာအိုးအိမ်ဆုံးခွာပြေးရသူတွေမကြုံစဘူးတိုးများနေတာကြောင့်လူသားချင်းစာနာမှုလုပ်ငန်းတွေအရေးတကြီးလိုအပ်နေတယ်လို့ကုလလူသားချင်းစာနာမှုညှိနှိုင်းရေးယုံကနေထုတ်ပြန်ပါတယ်ဂါဇာဝငွေကြေးအကူအညီတွေရပ်ဆိုင်းထားကြအောင်မယ်ဆိုရင်တော့ဂါဇာလူသားချင်းစာနာမှုအကျပ်အတဲဟာပို့ပြီးတော့ဆိုးဝါးလာမယ်လို့ပါလက်စတိုင်းဒေသကုလကဲဆယ်ကူညီရေးအဖွဲ့ကသတိပေးပါတယ်
အဲ့လိုထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့မြန်မာအရေးနဲ့ပတ်သက်လို့အမေရိကန်အစိုးရနဲ့လွှတ်တော်ကြားထိန်းညှိဆောင်ရွက်မဲ့ Burma Caucus အဖွဲ့ကိုလွှတ်တော်မှာဖွဲ့စည်းလိုက်တဲ့အပေါ်မြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေရဲ့မျှော်လင့်ချက်နဲ့တုံ့ပြန်တဲ့နေကိုကြားရမှာပါဒါကမြန်မာနိုင်ငံမှာစစ်တပ်ကတကြောပြန်အာဏာသိမ်းတာ၃နှစ်ပြည့်လာတဲ့အချိန်ရှေ့အလားအလာတွေကဘယ်လိုဆက်ရှိလာမလဲဆိုတာပညာရှင်တွေရဲ့သုံးသပ်ချက်နေဆက်ဒေတာကိုထွက်ပြေးတင်းဆောင်လာတဲ့စစ်သားတဦးနဲ့တီးသန့်မေးမြန်းထားတာကိုလည်းဝေဝေဆဆတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့တင်ဆက်လာပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အရက်သားတွေပေါ်မှာအကြမ်းဖက်မှုတွေတရားလည်လို့ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူခွင့်ရကိုလေးစားပြီးအားလုံးပေါင်းတဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းပြန်လျှောက်လှမ်းဖို့အတွက်ကုလလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်ယာအမေရိကန်သံတမန်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်က February 1ရက်အာဏာသိမ်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဆီအာဏာသိမ်းတာကြောင့်ဖြစ်လာတာတွေကိုဒီ3နှစ်လုံးလုံးဆက်လက်စောင့်ကြည့်ခဲ့ရမှာအရသာထောင်တဲ့ချီတည်ဆုံးရတာအဖမ်းခံရတာနဲ့အရသာတွေကိုစစ်တပ်ကလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာအပြင်လူသားစာနာမှုပြဿနာကြုံလာတာတွေ့ရကြောင်းအာဏာသိမ်းချိန်ကစပြီးဥယျာဉ်ဆန့်ခွာထွက်ပြက်သူနှစ်ထပ်သမှ3သန်းနီးပါးအပါအဝင်အခုဆိုလူပေါင်း2သန်းခွဲကျော်နေရဆန့်ခွာထွက်ပြေးနေကြပြီးအင်းအင်းချင်းနိုင်ငံတွေတက်ပါချင်းချောက်မှုတွေတိုးလာနေတယ်လို့လည်းပြောပါတယ်။ဒါကြောင့်လွန်ခဲ့တဲ့တစ်နှစ်ကျော်ကချက်မှတ်ခဲ့တဲ့ကုလဆုံးဖြတ်ချက်အမှတ်2669ပေါ်မှာအခြေခံပြီးနိုင်ငံတကာအသိုင်းအဝိုင်းကပါပါဝင်တောင်းဆိုကြဖို့အချိန်ရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။February 1ရက်ကျသရီးနေ့ဟာမြန်မာနိုင်ငံမှာပဋိပက္ခရင်းနဲ့တူလက်လက်စွာထုတ်ဖော်ပြောကြားခွင့်အပိတ်ပြင်ခံရတဲ့3နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်တဲ့သတင်းမီဒီယာကဏ္ဍကိုချေမှုန်းတာဟာစစ်ကောင်ဆောင်ရဲ့အာဏာတည်မြဲရေးအတွက်အရေးပါတဲ့အချက်ဖြစ်ကြောင်းအများကသုံးသပ်ပါတယ်။မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်ဆောင်တွေဟာမှုဝင်လို့အမှောင်ထဲမှာပဲရှင်သန်တဲ့သဘာဝရှိပြီးအရသာတွေပေါ်မှာတိုက်ခိုက်တာကိုဖုံးကွယ်ဖို့သူတို့တက်နိုင်တာအားလုံးကိုလှုပ်ဆောင်မှာဖြစ်ပြီးသူတို့ရဲ့လှုပ်ဆောင်မှုတွေဘယ်သူမှမပြောနိုင်အောင်လှုပ်ဆောင်မှာဖြစ်ကြောင်း VOA ကိုပြောပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာသတင်းသမားဒုတိယအများဆုံးထောင်ချထားတဲ့နိုင်ငံဖြစ်ကြောင်း CPJ သတင်းသမားများကာကွယ်စောင့်ကြည့်အဖွဲ့ရဲ့2023ဒီဇင်ဘာထုတ်ပြန်ချက်မှာဖော်ပြထားပါတယ်နိုင်ငံတွေမှာသတင်းတောက်အနည်းချင်းသာ NDRI ဂျာကသတင်းလုတ်ဆက်လုံနေတာဖြစ်ပြီးအများစုကပြပကိုထွက်ပြီးလုတ်နေရတာပါဒါပေမဲ့ပြပကနေမြန်မာနိုင်ငံအတွက်သတင်းတင်ပြနေသူတွေဟာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021 February လကစပြီးအဖမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ဟာအရင်ကလောက်ကျန်းမာရေးမကောင်းပင်မဲ့လည်းစိတ်တက်မကြပဲရှိနေသေးပဲလို့တားဖြစ်သူကိုထိန်လင်းခေါ် Kim Harrison ပြောကြားချက်ကို The Straits Times သတင်းမှာဖော်ပြထားပါတယ်စစ်တပ်အာဏာသိမ်းတာ3နှစ်ပြည့်တဲ့ February 1ရက်ကျန်းသပတေးနေ့မှာပဲအဖမ်းခံရတဲ့မိခင်ဖြစ်သူကိုပြန်ပြီးလွှတ်ပေးဖို့အတွက်ဥထိုင်နယ်ကထပ်မံတောင်းဆိုပါတယ်။မိခင်ဖြစ်သူဒေါန်ဆန်းစုကြည်ရဲ့လက်ရေးမူစာဓာတ်ပုံကိုဗြိတိန်နိုင်ငံခြားရေးရုံးကနေတရှင်သူလက်ခံရရှိကြောင်းလည်းပြောပါတယ်။စာထဲမှာကျန်မီတာစုဝင်တွေအတွက်မြစ်တာပို့လောင်းကြောင်းနဲ့သူ့မိခင်ဒေါန်ဆန်းစုကြည်နေနဲ့စိတ်တက်မကြပဲရှိနေကြောင်းသူ့ကျန်းမာရေးဟာအရင်ကလောက်မကောင်းပေမဲ့စိတ်တက်ကတော့ခိုင်မာနေစေဖြစ်ကြောင်းဖော်ပြထားတယ်လို့လည်းဥထိုင်နယ်ကပြောပါတယ်။မိခင်ဖြစ်သူကနေပြည်တော်အချင်းထောင်ထဲမှာတိကျချုံနံခံရရဲပဲလို့လည်းပြောပါတယ်။ မနေ့ကနှစ်ကောင်ပိုင်းလောက်တုန်းကတော့သူ့မိခင်ဟာကောင်းကောင်းမစားနိုင်တယ်လို့ပြန်ပဆောင်းနဲ့တွေ့ကွန်တောင်းတာလဲပယ်ချခံခဲ့ရတာဖြစ်ပြီးသူဟာသူ့မိခင်ရဲ့ကျန်းမာရေးအတွက်အထူးစိုးရင်ကြောင်းဦးထိန်နေကပြောခဲ့တာပါ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာတောက်ချာမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံတလွားမှာပြင်းထန်တဲ့တိုက်ပွဲတွေနေရာတော်များများမှာတိုးလာနေပြီးရှမ်းပြည်နယ်မြောက်ပိုင်းကအပြစ်ခံရရှိမှုကမခိုင်မာတဲ့ပင်ရခိုင်ပြည်နယ်မှာတော့အပြင်းထန်တိုက်ခိုက်မှုတွေကြုံရတယ်လို့ကုလသမဂ္ဂလူသားစံနှုန်းကိုဆိုင်ရာအိုချာအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။အိုးရင်ဆွန့်ခွာထွက်ပြရတဲ့အရသားတွေကစံတင်လောက်များလာနေပြီးလက်ရှိမှာနိုင်ငံထုံးကလူပေါင်း 2.6 တန်းလောက်နေရဆွန့်ခွာနေရတာဖြစ်ပြီးအများစုဟာအချိန်များစွာပြောင်းရွှေ့နေရတာကြောင့်အကူအညီပေးသိမ့်မလုပ်နိုင်ဘူးလို့လည်းပြောပါတယ်။ဒီနှစ်ထဲလူသားစာနာမှုအကူအညီလိုအပ်သူက18သန်းရှိပြီးစစ်တပ်အာဏာမသိမ်းခင်ကတည်းကအကူအညီလိုအပ်သူက1သန်းလောက်ရှိနေတာပါ။မနစ်ကတော့လူပေါင်း3သန်းကျော်ကိုအကူအညီပေးနိုင်ခဲ့တာဖြစ်ပြီးဒါကလုံလောက်မှုမရှိကြောင်းနဲ့လူသားစာနာမှုအကူအညီပေးအဖွဲ့အနေနဲ့အကူအညီလိုအပ်သူတွေစီတွားရောက်ပေးအပ်ခွင့်ပေးဖို့လည်းတောင်းဆိုပါတယ်။2024အတွင်းမြန်မာနိုင်ငံအတွက်လူသားစာနာမှုအကူအညီဖြစ်တဲ့ဒေါ်လာ964သန်းချပေးဖို့လည်းကုလသမဂ္ဂကတောင်းဆိုထားပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဂါဇာဒေသမှာလူသားစာနာမှုဆိုင်ရာပြဿနာကြီးထွားလာနိုင်တယ်လို့ကုလသမဂ္ဂပါလက်စတိုင်းရေးကူညီကယ်ဆယ်ရေးအဖွဲ့ကလည်းကြေညာပြင်းနေမှာသတိပေးလိုက်ပါတယ်။အစ္စရေးတောင်ပိုင်းကိုအောက်တိုဘာ9ရက်ကဟားမတ်တွေဝင်ရောက်တိုက်ခိုက်ခဲ့ခြင်းမှာပါဝင်ကူညီတဲ့သူတန်တရားရှိတဲ့ဝန်ထမ်းတရားစင်လောက်နဲ့ပတ်သက်ပြီးကုလစုံစမ်းစစ်ဆေးမှုတွေလုပ်နေခြင်းမှာပါလက်စတိုင်းတွေကိုအကူအညီပေးဖို့အတွက်နိုင်ငံပေါင်း16နိုင်ငံကထောက်ပံ့တဲ့ငွေကြေးကိုမပေးဘဲထိန်ချုပ်ထားမယ်ဆိုရင်အခုလိုလူသားစာနာမှုပြဿနာပေါ်လာနိုင်တယ်လို့သတိပေးတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲအစ္စရေးဘုံကျဲတဲ့အတွက်ဂါဇာကဒုတိယအကြီးဆုံးမြို့ခန်ယူနုစ်ကနေတောင်ဘက်အီဂျစ်နယ်စပ်နားကရာဖာဒေသရှိတဲ့တောင်းနဲ့ချီထွက်ပြေးခဲ့ရတာဖြစ်ပါတယ်။အဲ့ဒီဒေသမှာအရင်ကတည်းကထွက်ပြေးနေရသူကတသန်းခွဲလောက်ရှိနေနေတာလည်းဖြစ်ပါတယ်။2022မှာကင်ဆာဝေဒနာရှင်အသက်ခံမှန်းခြေအဖြစ်တန်း20ရှိတာတွေ့ရပြီးတေဆုံးရသူက 9.8 တန်းရှိခဲ့တဲ့အတွက်လာမယ့်2050မှာဆိုရင်ကင်ဆာရောဂါဖြစ်ပွားသူကနောက်ထပ်89ရာခိုင်နှုန်းတိုးလာပြီးလူပေါင်း35တန်းမှာဖြစ်ပွားနိုင်ရရှိတယ်လို့ခန့်မှန်းကြောင်း IRC နိုင်ငံတကာကင်ဆာသုတေသနဌာနကကြေညာပြင်းနေမှာသတင်းထုတ်ပြန်ပါတယ်။ February 4ရက်ကမ္ဘာကင်ဆာရောဂါနေ့မတိုင်ခင်ထုတ်ပြန်တဲ့ကုလအစိုးရခန်းစားအရလူမှုစီးပွားဖွံ့ဖြိုးနှိမ့်ကြတဲ့နိုင်ငံတွေမှာကင်ဆာဖြစ်ပွားသူတိုးလာကြောင်းတွေ့ရတာပါ။ကမ္ဘာဦးရေဟာ2022မှာ10ဘီလီယံကနေ2050မှာ10ဘီလီယံလောက်ထိတိုးလာနိုင်တာကြောင့်ယောဂဖြစ်ပွားမှုလည်းတိုးလာနိုင်တယ်လို့ကင်ဆာယောဂစောင့်ကြည့်စစ်ဆေးတဲ့အဖွဲ့ခေါင်းဆောင် Freddie Bray ကပြောပါတယ်။မြို့ကြီးတွေမှာသဘာဝဝန်းကျင်ညဉ့်ညမ်းမှုရှိနေတာနဲ့အတူဆေးလိတောက်သူအရက်တောက်သူနဲ့အဝလွန်သူတွေမှာကင်ဆာဖြစ်များတာတွေ့ရတယ်လို့လည်းအစိုးရခန်းစားမှဖော်ပြထားပါတယ
ကျွန်မပြည့်ရဲ့တောက်ကြနေမနေခင်ထေတန်းရောင်သတင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်ဆက်သွယ်မေးမြန်းချက်တွေကိုအရင်နားဆင်ရပါမယ်မြမအရေးအမေရိကန်အစိုးရတွင်မှတွန်းအားပေးလှုပ်ဆောင်နိုင်မှုအမေရိကန်လွှတ်တော်တွင်ပါတီနှင့်စလုံးကကိုယ်စားလှယ်တွေပူးပေါင်းလှုပ်ဆောင်တဲ့ဘာမာကော့ကတ်စ်အထူးအဖွဲ့ကို2024 February 1ရက်နေ့အာနာသိန်း3နှစ်ပြည့်နှစ်ပတ်လည်မှာဖွဲ့စည်းလိုက်ပါတယ်ဘာမာကော့ကတ်စ်အဖွဲ့ပေါ်လာတာကြောင့်လွှတ်တော်အမတ်ဒီနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံတိုက်တွန်းနိုင်လိမ့်မယ်လို့မြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေကမျှော်လင့်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Los Angeles မြန်မာ Movement အဖွဲ့တာဝန်ခံဦး James ရွှေကို Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဘာမာကော့ကတ်စ်ဆိုတော့မြန်မာအရေးကိုအာယုံဆိုင်လှုပ်ဆောင်မဲ့ Comedy တရားအလားပေါ်လာပြီးဖြစ်ပါတယ်။အဲ့တော့ဒီ Comedy ကဒီမြန်မာအရေးကိုဘလောက်ထိထိထိရောက်နေလုတ်သွားနိုင်မယ်လို့ဟိုထင်မိပါလေ
ဒီဘာမအဲဥပဒေကိုလွတ်တော်ကအတည်ပြုပြီးသားเนาะလွတ်တော်ကဝင်းကြီးများအဖွဲ့ကိုလုတ်ခွင့်ပေးထားပြီးနေနေတာဝင်းကြီးများအဖွဲ့ကနေနေတာအဲ့တော့လွတ်တော်ကကျွန်တော်တို့ဒီကကျွန်တော်တို့လိုမေးပေးတဲ့နိုင်ငံသားတွေအတွေ့ကျွန်တော်တို့ကထိတွေ့ဆက်တွေ့တောင်းဆိုလို့အဆင်ပြေတယ်ဗျာဝင်းကြီးများအဖွဲ့ကကြတော့အစိုးရအချင်းချင်းလုတ်ကြိုင်တာအဆင်ပြေတယ် အဲ့တော့ဒီဘာမာကော့ကတ်ကိုလွတ်တော်မှာဖွဲ့ခြင်းကဒီဗမာပြည်အတွက်ကိုနည်းနည်းသိပြီးတော့နားလည်ပြီးတော့လုပ်ပေးမဲ့လူတွေအဖွဲ့ဖွဲ့ထားတာပဲသူတို့ကိုကျွန်တော်တို့ကတိုက်ရိုက်တောင်းဆိုနိုင်တယ်ဆိုလို့ရှိရင်သူတို့ကဝင်းကြီးများအဖွဲ့ကိုဖိအားပေးနိုင်တာပေါ့ဗျာသူတို့ကအမှန်ဆိုလို့ရှိရင်ဝင်းကြီးများအဖွဲ့ကသူတို့ကို progress report တွေပဲပေးရမှာနော်အခုလက်ထိသိပြီးတော့မဖြစ်သေးဘူးဗျာ
ဆိုတော့ဟိုအရင်တော့ကဒီ NDA ဆိုတဲ့ဟလာဒီ American အမျိုးသားလူညုံရေးဟို budget အသုံးစရာအောက်မှာ Burma Act ဆိုတဲ့ဟာကိုထည့်သွင်းလာတယ်ဒါပေမဲ့လက်တွေ့မှာတော့ထိထိရောက်အကောင့်ထည့်ပေါ်လာတာမျိုးကျွန်တော်မတွေ့ရပါဘူးဆိုတော့ဟိုဒီဒီတစ်ခေါက်မှာကြတော့ဒီ Burma Caucus အနေနဲ့မြန်မာအရေးကိုအကောင့်ထည့်ပေါ်တဲ့အခါမှာမြန်မာအရေးလှုပ်ရှားသူအဖွဲ့အစည်းတွေနဲ့ဘယ်လောက်ထိဟိုလက်တွဲဆောင်ရွက်လာနိုင်ခြေရှိပါသလဲ
ဟုတ်ကဲ့ဒါတော့နှစ်ပိုင်းဖြေရမယ်နော်ပထမတစ်ပိုင်းကဒီ NDA ထဲမှာ Burma Act ကိုထည့်လိုက်ပြီပဲ။ဘာကြောင့်ထိရောက်မှုမရှိလဲဆိုတော့ NDA နဲ့ဒီကသူတို့ appropriations ခေါ်တဲ့ဒီလို budget ချပေးတဲ့ဥပဒေနဲ့တစ်ချိန်တည်းမှာထွက်လာ။ထွက်လာတော့သူတို့ဒီဥပဒေနှစ်ခုကိုညှိစရာအချိန်မရှိဘူး။မရှိတော့ Burma Act ကလုတ်ပိုင်ခွင့်ပဲရှိတယ်။လွှတ်တော်ကဝန်ကြီးများအဖွဲ့ကိုလုတ်ပိုင်ခွင့်ပေးလိုက်တယ်။ဒါပေမဲ့လုတ်ဖို့ပတ်စံမရှိဘူး။အဲ့ဒီပတ်စံကနောက်တစ်နှစ်အခု budget ထဲမှာပါဖို့ဒါပေမဲ့ဒီ budget ကိုသူတို့ဒီနေ့ဟိုစနစ်ကတော့အထက်လွှတ်တော်ကဗမာပြည်အတွက်120တန်းသန်းကူဖို့သူတို့ညှာထားတယ်။ဒါပေမဲ့အဲ့ဒီ budget ကိုအတည်ပြုဖို့အတွက်ကသူတို့ဒီစနစ် house မှာသူတို့အခုလက်ထိကိုသူတို့အချင်းချင်းလေဟို Republican နဲ့ Democrat နဲ့အငင်းပွားနေကြတာနဲ့အခုလက်ထိသူတို့ continuing resolution ဆိုတာဒီက budget တော့မကြနိုင်ဘူးဖြစ်တယ်ဗျာ။ဒီကအစိုးရကိုမပိတ်အောင်တော့မနှဲလုပ်နေရတယ်။အခု March အထိတခါဆွဲသွားရပြီ။ဒီက budget က October မှာစတာဆိုတော့ဒီကလူတွေတောင်တမမှဖြစ်နေတော့အဲ့တော့ဗမာပြည်ကတော့နှိမ့်နေတော့ပေါ့ဗျာအဲ့ဒါကပထမတစ်ချက်နော်ပြီးတော့ဒီ Burma Caucus လုပ်လို့ရှိရင်ကျွန်တော်တို့အဲ့ဒါကိုဟို organize လုပ်နေတဲ့လူတွေပေါ့ဗျာစီစဉ်နေတဲ့လူတွေကကျွန်တော်တို့ဒီဟာမဖွဲ့ခင်တည်းကပြောတယ်ဗျာပြောတော့ကျွန်တော်တို့ ਨੇ ရင်းနှီးတဲ့အဲ့ဒီ Congress ကလူတွေကိုကျွန်တော်တို့ဒီထဲမှာပါဖို့လိုက်ပြီးတော့စီယုံတယ်ကျွန်တော်တို့အမြင်ကြတော့ဗမာကော့ကတ်ဆိုရင်ဒီဥစ္စာဗမာတွေအတွက်ဖြစ်ရမှာပေါ့နော်အဲ့တော့ကျွန်တော်တို့ကသူများစီကနေတဆင့်နော်ဒီဆွေးနွေးတင်ပြခွင့်နေပါတယ်ကိုမလုပ်ချင်ဘူးကျွန်တော်တို့ဗမာကော့ကတ်ဆိုရင်ကျွန်တော်တို့ဗမာတွေက access ရှိရမှာပေါ့ဗျာကျွန်တော်တို့ဓာတ်ရိုက်ဆွေးနွေးတင်ပြခွင့်ရှိရမှာဆိုပြီးတော့ကျွန်တော်တို့ဟိုလိုက်ပြီးတော့တောင်းဆိုတာပေါ့ကျွန်တော်တို့ ਨੇ သိတယ်လူတွေအဲ့တော့ကျွန်တော်တို့ဒီ third anniversary statement ပြီးတော့မှကျွန်တော်တို့အဲ့ဒီဗမာကော့ကတ်ကအဲ့ဒီ democratic သူတို့ chair ပေါ့ဗျာเนาะဥက္ကဋ္ဌရောအဲ့ဒီ republican ဥက္ကဋ္ဌရောကျွန်တော်တို့အဲ့ဒါပြောတယ်ဗျာပြောပြီးတော့မှကျွန်တော်တို့တခြားအဲ့ဒီလိုဟို senator အရွေးခံခြင်းနဲ့ congressman တယောက်ကဆက်သွယ်လာပြီးတော့နောက်အပတ်ကိုကျွန်တော်တို့ meeting ပေးထားတယ်အဲ့ဒါတွေကိုကျွန်တော်တို့ကအဓိကထားပြီးတော့ပြောရမှာ Burma caucus ကဗမာပြည် access ရှိကိုရှိရမယ်ဆိုတာ
တစ်စက်တည်းမှာတင်ပြနေတာကတော့ဒီ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်နဲ့တာဝန်ယူတဲ့ Republican Democrat လွှတ်တော်အမတ်နှစ်ဦးတို့ရဲ့ကြေညာချက်မှာမြန်မာဒီမိုကရေစီနိုင်လူအခွင့်အရေးအတွက် American လွှတ်တော်ထဲမှာဒီတွန်းအားပေးလှုပ်ဆောင်သွားဖို့ရည်ရွယ်ကြောင်းကြေညာချက်ကိုကြိုးဆိုပါတယ်လို့ Michigan ပြည်နယ်အခြေစိုက် Burma Center of Better Creek အဖွဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာတန်းနိုင်ဦးကပြောတဲ့အကြောင်းမတ်ဤတန့်စင်တင်ပြထားပါတယ်
မြန်မာရေးအမေရိကန်အစိုးရအတွက်မှာတွန်းအားပေးလှုပ်ဆောင်နိုင်ဖို့အတွက်အမေရိကန်လွှတ်တော်တွေမှာပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းလှုပ်ဆောင်နေတဲ့ Burma Caucus အထူးအဖွဲ့ကို2024 February 1ရက်နေ့အာနာသိန်းနဲ့၃နှစ်ပြည့်နှစ်ပတ်လည်နေ့မှာဖွဲ့စည်းလိုက်ပါတယ်။မီရှိဂန်ပြည်နယ်ဆိုင်ရာ Republican အမတ် Bill Hausinger နဲ့ Minnesota ပြည်နယ်ဆိုင်ရာ Democrat အမတ် Betty McCollum တို့ကအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်တာဝန်ယူသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရပိုင်ခွင့်တွေအတွက်တိုက်ပွဲဝင်နေရတာတွေကိုအမေရိကန်လွှတ်တော်ဘက်မှတွန်းအားပေးလှုပ်ဆောင်သွားဖို့ရည်ရတဲ့အကြောင်းလွှတ်တော်အမတ်နှစ်ယောက်ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာတိုင်းဝမ်နဲ့နှိစက်ပြီးသားဖြစ်တဲ့အမတ် Hausinger ရဲ့လှုပ်ဆောင်ချက်ကိုကြိုဆိုတဲ့အကြောင်းမီရှိဂန်ပြည်နယ်အခြေစိုက် Burma Center of Battle Creek အဖွဲ့ကြီးရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဒေါက်တာတန်းနိုင်ဦးကအခုလို VOA ကိုပြောပါတယ်
။ဟုတ်ကဲ့ဒီဟာကောင်းတဲ့လုပ်ရကောင်းတဲ့အရွေးလို့ကျွန်တော်တို့မြင်ပါတယ်ဒီကျွန်တော်တို့ပေါ့နော် Congressional District ကအမတ် Mr. Hussinger ဟုတ်ပါတယ်ကျွန်တော်တို့ရဲ့အမတ်ပါကျွန်တော်တို့သူနဲ့တွဲပြီးတော့လုပ်လာတာတော်ကြပါပြီကျွန်တော်တို့ Michigan Battle Creek မြို့မှာလေ Burma Center ဆိုတာရှိပါတယ် Burma Center ကတော့ဒ ဒီရှိတာ10နှစ်လောက်ရှိပါပြီဒီဒီ immigrant ဗမာတွေကိုကူညီဖို့ထောင်ထားတဲ့အဖွဲ့ပေါ့နော်ငကိုကတော့ဒါပေမဲ့ဒီမျိုးတွန်လိုင်းကြီးဖြစ်လာတဲ့အချိန်မှာဒီတွန်လိုင်းကြီးနဲ့ပတ်သက်တဲ့ဟာတွေကိုပါပူပေါင်းလုပ်ကင်ပြီးတော့ကျွန်တော်တို့အဖွဲ့အစည်းတစ်ခုအနေနဲ့ကတသမမရှိပြီးသားဖြစ်တဲ့အတွက်ဒီဟိုပါ politician တွေဒီဟိုဟာတွေကိုဒီလူကြီးတွေကိုဆက်သွယ်ရတဲ့အခါမှာပို့ပြီးတော့ကျွန်တော်တို့ဟိုတော်လန်းရှိပြီးသားဆိုတော့ပို့ပြီးတော့လွယ်သွားပါတယ်အဲ့ဒါနဲ့ကျွန်တော်တို့အဲ့နဲ့တုံးနေရှိပါပြီကျွန်တော်တို့ကိုယ်အမတ်ကိုပေါ်ကိုပြည်နယ်အမတ်ကိုဒီဗမာပြည်ရင်းနဲ့ပတ်သက်တာတွေကျွန်တော်တို့ရှင်းပြတယ်တင်ပြတယ်သူလာတွေ့တယ် update တွေပေးတယ်သူရဲ့ political staff ကိုပေါ့နော်နောက်ပြီးတော့ဒီဒီကတဲ့6လလောက်မှာဒီ Mr. Husenga office ကပြောပါတယ်ဒီသူတို့ဒီ Congress ထဲမှာပေါ့ဒီ bipartisan Burma caucus ရာခွဲဖို့ရှိတယ်ပေါ့နော်ကျွန်တော်တို့လည်းအရန်ဝန်တာပေါ့တော့ဘာလို့လဲဆိုတော့ကျွန်တော်တို့ပြရတော့အတွေ့အကြုံရသည်ပြီးကြတဲ့တနေ့တနေ့ဒီတော့ကဒီ Burma X ဆိုရဲဥပမာပြနေပတ်သက်တဲ့ဥပဒေပြုတ်လို့တော့ဆိုလို့ရှိရင် Democrat တွေနဲ့ Republican တွေနဲ့သူတို့ချင်းချင်းပေါ့နော်အစီအမပြေတာတွေရှိတယ်အဲ့ဒါကြောင့်မလို့ဂျားတွေကညက်ပြီးတော့ကျွန်တော်တို့ရဲ့ Burma X မှာကျွန်တော်တို့လိုချင်သလောက်ထိမပါဘူးတချို့သူတို့ကဖြုတ်တာဟိုဘက်ကဒီဘက်က personally အစီအမပြေလို့ဖြုတ်တဲ့ဟာတွေပါတော့ကျွန်တော်တို့လိုချင်သလောက်ထိမပါဘူးဆိုတော့အခုလိုမျိုးဒီ bipartisanDemocrat or Republican or what ပူတွဲပြီးတော့ဗမာပြည်ရေးကိုကူညီမယ်ဆိုတော့ကျွန်တော်တို့အရန်ဝန်တာပါတယ်။နောက်ပြီးတော့ပို့ပြီးတော့ခုကောင်းတာကအဲ့ဒီဒီပူတွဲဥက္ကဋ္ဌကိုချဲလို့မယ် Mr. Husenga ကကျွန်တော်တို့ဗမာ community နဲ့ထိတွေ့ပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ကိုနားလည်ပြီးသားကျွန်တော်တို့တင်ပြတာတွေကိုသိပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ကဒါဟိုရှေ့လျှောက်လဲလက်တွဲလုံးလို့ကောင်းမယ်အင်မတန်ကောင်းမယ်အရေးလို့ကျွန်တော်တို့ပြောလင်ပါတယ်
American လွှတ်တော်အတွင်းမှာ Republican ရော Democrat ပါပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းပြီးတော့မြန်မာအရေးလှုပ်ဆောင်မှုအဖွဲ့ဖွဲ့တာဒီ Burma Caucus ကပထမဆုံးအကြိမ်ဖြစ်ပါလိမ့်ရှင
်အခုတော့အာနာသိန်း၃နှစ်ပြည့်သုံးသပ်ချက်ကိုတင်ပြပါမယ်မြန်မာစစ်တပ်ဟာမကြဆုံးနိုင်တဲ့အင်အားကြီးအဖွဲ့အစည်းအဖြစ်တမိုင်းအစဉ်အဆက်ကနေရှုမြင်လာခဲ့တဲ့ဒီအမြင်တွေကိုနိုင်ငံတကာကရောအင်းဒီဂျင်နိုင်ငံတွေကပါဆွန့်လွှတ်ဖို့လိုတယ်လို့မြန်မာရေးစောင့်ကြည့်လေ့လာနေတဲ့ပေါမောက်ခဒေါက်တာမီမီဝင်းဘတ်ကစစ်အာဏာသိမ်း၃နှစ်ပြည့်ချိန်မှာပြောဆိုလိုက်ပါတယ်။တစ်ဖက်မှာလည်းစစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်နေကြတဲ့အင်အားစုတွေအနေနဲ့နိုင်ငံရေးသဘောတူညီချက်နဲ့ပို့ပြီးတော့စူးစီးကြဖို့လိုတယ်လို့ထောက်ပြပါတယ်။ကိုငင်းချမ်းအေးကတင်ပြထားပါတယ
်။မြန်မာစစ်တပ်ဟာအတွင်းမှာလှိုက်ပြီးပုတ်ပွားပျက်စီးနေတဲ့အဖွဲ့အစည်းအဖြစ်ပြောင်းလဲခဲ့ပြီဖြစ်လို့အရင်သမိုင်းကြောင်းတစ်လျှောက်ယူဆထားကြတဲ့မပြိုလဲနိုင်တဲ့ကြီးမားတဲ့အင်အားကြီးအဖွဲ့အစည်းဖြစ်မရှိမညာဖို့ကိုအမေရိကန်ပြည်တော်စုဟာဝိုင်ပြည်နယ်အခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနကမြန်မာနယ်ပွားပမောက္ခဒေါက်တာမီမီဝင်းဘတ်ကသတိပေးလိုက်တာပါဇန်နဝါရီ31ရက်နေ့ကဟာဝိုင်တက်ကတိုမနိုဟာကကမခတာလုံကျင်းပတဲ့စစ်နာသိမ်းမှုအပေါ်ခုခံတော်လှန်နေကြတဲ့မြန်မာနိုင်ငံဒီမိုကရေစီအရေးတိုက်ပွဲအကြောင်းဆွေးနွေးပွဲမှာအဲ့ဒီအချက်ကနိုင်ငံတကာအနေနဲ့နားလည်မှုလွဲနေတဲ့အချက်လို့ဒေါက်တာမီမီဝင်းဘတ်ကထောက်ပြပါတယ
် I said a lot of people had the historical view of the Myanmar military
လူတော်တော်များများကစစ်တပ်ကကြရှုံးမှုမဖြစ်နိုင်တဲ့အင်အားကြီးအဖွဲ့အစည်းဆိုတဲ့သမိုင်းမြင်ရှိနေကြတယ်ဒါကအခုမဟုတ်တော့စစ်တပ်ကအတွင်းကနေလှိုက်စားပုတ်ပွားနေပြီ1960ပြည့်နှစ်လွန်နှစ်တွေတုန်းကလို့စစ်တပ်မဟုတ်တော့ဘူးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထောက်ပံ့တွေပေးနိုင်ကောင်းပေမဲ့ဒီလိုအကူအညီများများဆဆမပေးနိုင်တော့မြန်မာစစ်တပ်ပေါ် PR တွေဆက်လက်ပေးနေဖို့အရေးကြီးတယ်နိုင်ငံတကာရဲ့ PR နဲ့ဒီလိုအတူတွဲပြီးလှုပ်လိုက်မယ်ဆိုရင်ဒါကြီးကမကြခင်အပီးတိုင်အဆုံးသတ်နိုင်မှာပ
ါလက်တွေ့စစ်မြေပြင်တွေမှာအနာသိန်းစစ်ကောင်စီဘက်ကအရာရှိကြီးတွေအပါအဝင်တပ်သားအများပြားလက်နက်ချတာဗက်ပြောင်းခလုံးတာတွေကိုသူကဥပမာပေးပြောပါတယ်တပ်တွင်းမှာထိပ်ပိုင်းကအရာရှိကြီးတွေနဲ့ရှေ့တန်းကတပ်သားတွေကြားကြီးမားတဲ့ကွာဟချက်နဲ့အကျင့်ပြတ်ခြားစားမှုတွေကိုလည်းသူကထောက်ပြပါတယ်။နေဆက်တပ်ပွဲမှာစစ်ရှုံးလို့အိန္ဒိယဘက်ကိုထွက်ပြေးရတဲ့စစ်ကောင်စီတပ်သားတွေမှာအထောက်အပံ့ပစ္စည်းမပြည့်မစုံပဲဖြစ်နေပြီးချင်းညက်ပနက်တွေစီးကချင်းကြားတွေကိုစစ်ကြောပွဲကြီးလုံနေရတဲ့မြင်ကွင်းကိုနိုင်ငံတကာအနေနဲ့ရှုမြင်နိုင်တယ်လို့ဒေါ်မီမီဝင်းဘတ်ကဥပမာပြပါတယ်။ဒါအပြင်လူထုထောက်ခံမှုမရှိဘူးဆိုတာကိုတပ်သားတွေကသိနေပြီးလူသစ်စုဆောင်းအောင်မှာလည်းအခက်ခဲတွေကြုံနေရတယ်လို့သူကကိုရွေးအင်တာဗျူးလုပ်ခဲ့တဲ့အထွေထွေကိုအခုလိုဝင်မြပါတယ
် All their battalions are no longer the battalion. A battalion is an 800 person.
တကယ်တော့တရင်တစ်ခုကအင်အား800လောက်ရှိရမှာပါ။ဒါပေမဲ့ဗတ်ပြောင်းလာတဲ့တရင်မှုတွေကိုကျမတို့တွေ့ဆုံစကားပြောတဲ့အခါမှာတော့တရင်တစ်ခုမှာအင်အား150လောက်ပဲရှိတယ်လို့ပြောတယ်။အဲ့ဒါကမနစ်ကပါဒီနှစ်ဆိုရင်အဲ့ဒီရဲ့တဝက်လောက်ပဲရှိပါတော့တယ်။လူသစ်စုဆောင်ရတာလည်းခက်ခဲတယ်လို့သူတို့ကပြောတယ်။အင်အားဖြည့်တင်းတဲ့အနေနဲ့အကျဉ်းထောင်တွေကရာဇဝတ်သားတွေကိုပေးတယ်လို့ဆိုတယ်။ ရာဇဝတ်သားတွေကကြင်ကြင်တန်ရှီကောင်းရှိလိမ့်မယ်ဒါပေမဲ့သူတို့ကထိရောက်တဲ့တိုက်ခိုက်ရေးအင်အားစုတော့မဟုတ်ဘူးလေ
ထပ်မှာတော့တော်လိုင်းအင်အားစုတွေတပ်မကကြံ့ကြံ့ခံနိုင်ရှိမှုစမ်းသစ်တီထွင်မှုနဲ့စီလုံးညီညွတ်မှုတွေကိုပြတ်သားနိုင်နေလို့မြေပြင်စစ်ပွဲတွေမှာတိုးတက်မှုရနေတာလို့ဒေါ်မီမီဝင်းဘက်ကသုံးသပ်ပါတယ်လေလာထားတဲ့စီးရင်စရာတွေအရတော်လိုင်းရေးမှာစစ်တပ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတနည်းနည်းနဲ့တက်တက်ကြွကြွပါဝင်နေသူထောက်ပံ့ပေးနေသူကနိုင်ငံလူဦးရေရဲ့62ရာခိုင်နှုန်းအထိရှိတယ်ဆိုပါတယ်ဒေါ်လာရင်းမှာအမျိုးသမီးတွေပါဝင်နှုန်းကလည်း65ရာခိုင်နှုန်းအထိရှိပြီးလူမျိုးစုတွေပါဝင်မတူကွဲပြားတဲ့အင်အားစုတွေပါဝင်တာကလက်ရှိຫນွေဦးဒေါ်လာရဲ့ထူးခြားချက်လို့သုံးသပ်ပါတယ်ဒေါ်လာရင်းအောင်မြင်မှုကလက်နက်အင်အားကအဓိကမကျပဲလူမှုအင်အားကအခရာဖြစ်တယ်လို့အမေရိကန်စစ်တပ်မှလည်းတာဝန်ထမ်းဆောင်ခဲ့မှုတဲ့ဒေါ်မီမီဝင်းဘက်ကထောက်ပြပါတယ
် But in reality what we found in all their successful revolution is not about firepower
အောင်မြင်တဲ့ဒေါ်လာရင်းအားကိုကြည့်မယ်ဆိုရင်လက်နက်အင်အားကအဓိကကျတဲ့အရာမဟုတ်ဘူးမြန်မာစစ်တပ်မှာလက်နက်အင်အားပြည့်ပြည့်စုံစုံရှိတယ်ဒေါ်လာရင်းအင်အားစုထက်အစ100လောက်သာတယ်ဒါပေမဲ့သူတို့နေဆက်ဒေသတွေအားလုံးဆုံးရှုံးခဲ့ပြီးပြီးစကိုင်းမကွေးလိုအတွင်းပိုင်းဒေသတွေမှာလည်းနေမြေတွေတော်တော်များများလက်လွတ်ခဲ့ရပြီးတော့ဒေါ်လာရင်းအင်အားစုတွေကထိန်းချုပ်ထားတယ်လေ
တစ်ဖက်မှာလည်းဒေါ်လာရင်းအင်အားစုတွေဘက်မှာနိုင်ငံရေးအရပုံမစုစည်းဖို့လိုနေသေးတယ်လို့ဒေါ်မီမီဝင်းဘက်ကသတိပေးပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းသားအဖွဲ့၃ဖွဲ့ကြားပူးတွဲညှိနှိုင်းချက်ကိုကိုးကားပြီးနောက်ထပ်တိုင်းသားအဖွဲ့စည်းတွေနဲ့အင်အားစုတွေကြားမှာအသေးစိတ်အချက်အလက်တွေမပါနိုင်ရင်တော့နိုင်ငံရေးအရာရေဘူးရသဘောတူညီချက်ရှိဖို့လိုတယ်လို့သူကထောက်ပြပါတယ
် Another thing is tighter cooperation and tighter command and control of the
နောက်ထပ်တစ်ချက်ကတော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့နဲ့စစ်စင်ရေးတွေမှာပို့ပြီးတော့ပူးပေါင်းကုတ်ကဲထိန်းချုပ်ဖို့ပါစစ်စင်ရေးတွေမှာပေါင်းစည်းအင်အားကိုရဖို့ကတမင်ရွေးချပုံစံဖြစ်နေတဲ့တခုတည်းသောအမိန်ပေးစီစဉ်မှု chain of command ရှိရမယ်လို့ဆိုကြပေမဲ့ဒီလိုပေါင်းစုအားကိုပူးပေါင်းအမိန်ပေးတဲ့ပုံစံနဲ့လည်းရယူနိုင်တယ်လေတော်လိုင်းအင်အားစုတွေအနေနဲ့ပူပေါင်းအမိန်ပေးမှုစနစ်တစ်ခုတည်ဆောက်ပြီးပို့ပြီးတော့တင်းတင်းကြပ်ကြပ်နဲ့ထိန်းချုပ်နိုင်ရင်တော့ပို့ပြီးထိအောင်ပါပေါ့
ဒါအပြင်ဗျူဟာမြောက်ဆက်သွယ်ရေးစနစ်တစ်ခုတည်ဆောက်ဖို့ကိုလည်းလိုအပ်နေတယ်လို့ဒေါ်မီမီဝင်းဘက်ကထောက်ပြပါတယ်မြမပကိအခြေအနေကိုနိုင်ငံတကာနားလည်စေဖို့ကအစုအဖွဲ့အသီးသီးကြားမှာဗျူဟာကျတဲ့ဆက်သွယ်ရေးအစီအစဉ်တွေရှိဖို့လိုအပ်နေတယ်လို့ဆိုပါတယ်လက်ရှိရနေတဲ့အောင်မြင်မှုတွေရေရှည်တည်တတ်မှုကတိုင်းရင်းသားလူမျိုးစုတွေကြားအစုအဖွဲ့အသီးသီးကြားပုံမှန်ချေပြတ်နဲ့ထိတွေ့ဆက်ဆံရေးစနစ်တည်ဆောက်ဖို့နဲ့နိုင်ငံရေးသဘောတူညီချက်ရဖို့အရေးကြီးကြောင်းသုံးသပ်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံပေါ်ထားရှိတဲ့အိန္ဒိယနိုင်ငံတွေရဲ့မူဝါဒတွေကိုလည်းဒေါ်မီမီဝင်းဘက်ကထောက်ပြပြီးစစ်တပ်ကမရှိမဖြစ်လို့ယူဆနေတာကအထင်မြင်လွဲမားနေတာလို့သူကဆိုပါတယ်။မြန်မာပြည်မတည်ငြိမ်သေးတဲ့ဒေသတွင်းနဲ့အိန္ဒိယနိုင်ငံတွေမှာဒုက္ခသည်ပြဿနာလို့စိုက်ဘာရာဇဝတ်ဂိုင်းတွေလို့ဘိမ်းမောင်ငိုဂိုင်းတွေလို့ရာဇဝတ်မှုတွေရဲ့တံကိုခန်းနေရမှာဖြစ်ပြီးမြန်မာနိုင်ငံကသူတို့ရဲ့စီးပွားရင်းနှီးမြှုပ်နှံမှုတွေကိုလည်းတက်ရောက်နေမယ်လို့သတိပေးပါတယ်။အထူးသဖြင့် ARG အင်ဂျင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လှေနံတစ်ဖက်နင်းတာမျိုးမလုပ်ရင်မြန်မာပြည်တွင်းနဲ့နေဆက်ကသူတို့ရဲ့စီးပွားအတွက်ပိုပြီးအကျိုးရှိမယ်လို့ဒေါ်မီမီဝင်းဘက်ကသုံးသပ်ပြောဆိုသွားပါတယ်ညာ
အခုတော့စစ်တပ်ကစစ်တပ်ကိုစွန့်ခွာလာသူတူအကြောင်းကိုပြောပြပါမယ်မြန်မာနိုင်ငံမှာစစ်အစိုးရအရသာအစိုးရနဲ့ဒီအာနာသိန်းစစ်တပ်လက်အောက်16နှစ်ကျော်ကြာတာဝန်ထမ်းဆောင်လာခဲ့တဲ့ချင်းလူမျိုးထောက်ဖို့တပ်သားလေးထန်ကျိုးထန်ဟာဆရာနာသိမ့်ပြီး၃နှစ်နီးပါးအကြာမှာတက်ထဲမှာမနေနိုင်တော့ပဲပြည်ပကိုထွက်ပြေးခိုးလွန်လာပါတယ်။ဘာကြောက်ပါလဲ။တော်ခင်မျိုးတက်ကတီးတန့်တွေ့ဆုံပြီးမြန်တာပါတယ
်။အခုတော့ VOA မှာလာပြီးတော့ဖြေကြားပြီးရတဲ့ကိုထန်ကျိုးထန်ကိုအများကြီးကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့
။စစ်တပ်ထမင်းက16နှစ်လောက်လာပြီဆိုတော့ဒီစစ်တပ်အာဏာသိမ်းပြီးတဲ့၃နှစ်ကအဲ့မတိုင်ခင်ကအယတ္တဆူရပြတဲ့ကောင်ဆန်းစုကိုအဆူရလက်ထဲမှာနေပေါ့နော်။အဲ့မတိုင်ခင်ကတမဥဒိန်းဆိုတဲ့လက်ထဲကဟိုတော်တော်များများကိုစစ်တပ်ကနေဟိုကြုံခဲ့ရပေါ့နော်။ဒီအခြေအနေပေါ်များများအဲ့တော့အဓိကပေါ့နော်ဒီစစ်တပ်အာဏာမသိမ်းခင်ပေါ့နော်ဒီအယက်သားစုကလက်ထက်နဲ့ဒီပေါ့နော်ဟိုဥသိမ်းဆိုင်ရဲ့အစိုးရပေါ့နော်စစ်တပ်ကတော်တော်ကြီးချုပ်နေတဲ့အစိုးရဒီလက်ထက်နဲ့အဲ့ဒီခုကိုပထမအောင်လုပ်ပေါ့နော်ဘာရင်းပေါ်တဲ့ဒီစစ်တပ်ကခုအောင်မှာလုပ်ခဲ့အဲ့ဒီအစိုးရလက်အောက်ကစစ်တပ်ကခုမှလုပ်ခဲ့တာလည်းလည်းပြောပြတယ
်ဒီစစ်တပ်ဝင်ကစားတော့ရောက်ကစားပေါ့ရောက်ကစားဆိုရင်လစားလည်းနေတယ်ပြီးကြံပြင်လည်းပြင်ပါတယ်ပြင်ပါနှုတ်နေတယ်ဘာဖြစ်လို့လဲဆိုတော့ဒီဘာလို့ပြင်ပရန်တုံမောပဲသူဒီပြည်တွင်းရပြည်တွင်းပြည်တွင်းရှိပေါ့ပြည်တွင်းစစ်ကိုတိုက်နေရတော့ဒီတောတဲ့တောင်းနဲ့တွားရတယ်ရတယ်ပြတ်တယ်အဲ့လိုပဲနေနေလာအာရနေနေနေလာပြီးတော့ဒီအခုသူတင်းစိန်လက်ထက်လဲပြေးလဲပြီးတော့ဒီ တော့ဆန်းစုကြည်လက်ထက်နဲ့ရောက်တော့ကျွန်တော်ကဘာဖြစ်လဲတိခါကျစိန်လေးလောက်တယ်လောက်ဖြစ်တယ်ပြကြလို့ရှိရင်ကျွန်တော်လည်းဘယ်နေရာတော့တော့ဘယ်နေရာလာလာတော့ပါတော့စိတ်ချမ်းသာတာနဲ့တွားလာလို့ရတယ်ပါတယ်ဘယ်လိုပြောမလဲဆိုတော့လူလူတူတူနဲ့နေလို့ရတယ်အဆင်ပြေပြေနေလို့ရတာပေါ့စိတ်ချမ်းသာတာနဲ့နေလို့ရတယ်အနာတိမ်ပြီးတဲ့ချိန်မှာတော့ကျွန်တော်ဒီကလေးလည်းနားမထောင်ရတော့ဖုန်းလည်းပြီးမပြောရတော့ဖုန်းလည်းကောင်းလို့ဖုန်းလည်းခေါ်လို့ရအေးဆက်တယ်လို့လည်းနေရတော့အဲ့လိုချင်းရောက်သွားတယ်ရောက်သွားတော့ကျွန်တော်အောက်ကလည်းစီဒီအမ်လုံးသွားတယ်လုံးသွားတဲ့ခါကျတော့အဲဒီအောက်ကတော့မစီဒီအမ်လုံးတာပဲအဲဒီကောင်လည်းစီဒီအမ်လုံးပါပဲဆိုတော့ကျွန်တော်စောင့်ကြည့်ကြတယ်ဘယ်မှသွားလို့မရတော့သူတို့အကျယ်၆ပုံစံနဲ့ထားထားတယ်ဘယ်မှလည်းမသွားဘူးဟာဒီကောင်မျက်စိအောင်ကပျောက်ပြီဆိုတော့ချက်ချင်းလိုက်ချက်ချင်းဖမ်းအဲ့လိုဖြစ်တယ်အဲ့ချိန်ကျတော့အောက်အေးဝင်နေတယ်ကျွန်တော်အကူကစီဒီအမ်လုပ်သွားတဲ့ခါကျတော့ကျွန်တော်မိဘတွေဖမ်းတယ်ပြီးကြရင်ရွာကိုလည်းမိရှို့တယ်အဲ့လိုမျိုးချိန်နေကြောက်တယ်ကျွန်တော်ကိုလည်းထောက်ပြမှလည်းကြောက်ကြတယ်ကျွန်တော်အကူကဖိနေပြောအခုလက်ရှိတူတာဝယ် CDNF CDNF တမဟာတုံးတမဟာမှုတော်နာတော့တယ်သူက
စစ်တပ်ထဲထွက်ပြီး
ဟုတ်ကဲ့
တော်တော်ကြ
တော့ဟုတ်ကဲ့ဒါချင်းပြီတွေ့ရတဲ့တွေ့ရတဲ့ရတော့ကျွန်တော်နဲ့အတူတူပဲပထမတက်ကအဲ့ဒီကတူဆက်တော့အောင်လေအောင်ပြီးတော့နောက်တစ်ခါကုနေစီးတင်တက်တယ်မနေ့စီရမနေ့ကုနေမနေ့တင်တက်တယ်တက်ပြီးတဲ့ခါကျတော့သွားကုနေကျောင်းစိတော့ဘာလဲဖလားမျိုးခမရမမချောက်ရှိချီလင်းချင်းရင်တိုင်းမှာတောင်းလောက်ဆောင်တယ်။အဲ့လိုကတော့စီရီယံလောက်တော့လည်းဟောင်း၂၁ခုလို့။အဲ့လိုလူရင်းအမရှိတဲ့ခါကျတော့ကျွန်တော်ဒီရှီတန်းကိုခေါ်လာတယ်။ခေါ်လာတယ်။ရှီတန်းခေါ်လာတဲ့အချိန်ကျတော့ကျွန်တော်ဒီကောင်ကိုတနက်မပြေးပါနဲ့။ဒီကြွားထဲမှာဒီမင်းစာတွားခုတ်တော့အာထိတွေ့မှုဖြစ်တော့၃ယောက်ကတွေ့ချင်းပြည်ပြီးတော့အဲ့ချိန်မှာကျွန်တော်မရတော့တဲ့တနက်ယူမရမယ်လေဒီကောင်ကတနက်ထုတ်ပြီးလဲအာကျွန်တော်ကအဲ့ကြောင့်တနက်ထုတ်ပြီးထုတ်ကင်တယ်ထုတ်ကင်ပြီးတော့နောက်တစ်ခါကျွန်တော်ကဒီဖာပုံမြို့ထဲမှာခရိုင်ရုံးမှာကျင်းဆောင်တယ်ဒီလူဆိုရေးကြတယ်အဲ့ဆုံးမှာကျွန်တော်ငားရတော့ဖွင့်ဆိုချာပြီးတယ်အဲ့ဆုံးမှာကျွန်တော်စီဒီအမ်လုပ်ပြီးတယ်ဆိုတော့စစ်တ
ပ်ထဲမှာအခုကပါနော်ဒီရိတ်တာအခြေအနေမလုံလောက်ဘူးတဲ့ဆိုတော့
ဒီတော့ဒီလိုမျိုးပေါ့နော်ရှင်းတဲ့ရေပေါ်ရေရေချောက်ပို့ရတဲ့ခါမှာအခက်အခဲတွေရှိတာလုံလောက်မှုပေါ့ရှိတာအခက်အခဲတော့များရယ်လုံလောက်မှုလည်းဘယ်တော့လုံလောက်မှလည်းမဖြစ်ဘူးဒီရှင်းတဲ့ရေခါပို့နေချိန်မှာတော့တခါဒီနေ့ကြာလို့ရှိရင်ပြန်ဆွဲချတာလည်းရှိတယ်ပူးထိုးတာလည်းအဲ့လိုပေါ့ပူလို့ဒါလည်းပြန်ဆွဲချတာလည်းရှိတယ်။ဒါဖြစ်လို့လည်းဆိုတော့သူတို့လည်းမစားနိုင်ဘူးလေ။အာနစ်ကြလာတော့လည်းဒီပူတွေကထိုးပြီးတော့ဟောပါလား။အမုန်တွေဖြစ်ကုန်တယ်။ဘယ်လိုမှစားမရတာလည်းရှိတယ်။အများဆုံးကတော့ငတ်တာများတယ်။မလုံလောက်တာလည်းအများဆုံးပါ။အဲ့
ဒီအချိန်ကြီးကအခုစက်တအာနာတင်းပြီးတဲ့နောက်ပိုင်းကအရင်
ရော။အရင်ပဲ။အရင်တော့ဆိုရင်အဲစစ်တပ်အာဏာသိမ်းခင်မှာတော့အဲ့လိုဖြစ်ခဲ့ပို့ဆိုရင်တော့အာဏာသိမ်းပြီးတဲ့နောက်မှာတော့ပူဆူးပါတော့ပူဆူးဖို့ပဲရှိတယ
်ဒီလိုမျိုးပေါ့နော်ကိုကုန်းထဲမှာသွားတဲ့ဥစ္စာကစစပြောလို့ဆိုကားတွေပါတယ်ဒီမဖောက်တဲ့နေရာကိုတရစ်ဆန်နေတော့ရှိတယ်ဘယ်နေရာတွေမှာအဓိကပို့တဲ့တက်တက
်ဘယ်နေရာပို့လဲဆိုဒီအဓိကပို့တဲ့နေရာတော့ဒီခေါ်ပေါ်အနေစာခေါ်ပေါ်ကနေပြီးတော့တခါခေါ်ပေါ်ကနေပန်ဟိုင်ပန်ဟိုင်နေပြီးတော့ကြောက်ညက်နှစ်ခွန်းသုံးတက်ပေါ်တော့ခါဟိုဘက်ကြောကြတော့ခေါ်ပေါ်ကနေနတ်တောင်လက်တောင်ပြီးနှစ်ချောက်ချောက်ကိုနှစ်ချောက်ချောက်ကိုခွာချဟိုခွာချဟိုပြီးတော့ဒါကွယ်အဲ့လိုပုံပါပါရီဖို့ပါပြည့်စုံပြည့်စုံပြည့်စုံဒီရိတ်ခါကြီးပေါ့စာဥပမာပြောရင်စာတော့တကြာတို့လူစီတို့အမေဘူးတို့ဆန်တို့စီတို့အဲ့လိုပဲတို့ အဲ့လိုမျိုးဖြစ်ပြီးပါအ
ရှင်တန်းပေါ်လို့ဒီလိုမျိုးလက်တန်းမှာထိုင်နေတဲ့စစ်တပ်ရဲ့အနေထားဒီစမ်းတဲ့နေရာကဒီလိုမျိုး
ဒီအာနာမသိမ့်ခင်မှာတော့လုံလုံလောက်ရှိတယ်အခုဒီအာနာသိမ့်ပြီးတဲ့နောက်မှာတော့လုံလောက်မှုမရှိတော့ဒီဘာလို့လဲလဲဆိုဆိုင်နေလဲအခုရေးကြည့်ကုန်တော့ဒီကျွန်တော်လည်းစကီးနဲ့စားတယ်စကီးနဲ့စားတယ်ဒီဆန်သမီးကိုလည်းစကီးနဲ့ကြည့်တယ်စကီးနဲ့စားတယ်အသားရင်းငါးရင်းဆိုလည်းမရှိတော့အတီးရွက်တော့မှစကီးနဲ့စားတယ်အဲ့လိုအဲ့လိုမျိုးဖြစ်လာဒီနွားချီအောင်ခွက်ထမ်းမှာဒီလိုပဲငပီသူပဲလို့မနေနဲ့တော့အလေးအလေးအလေးရောင်တာမင်းလိုက်လမ်းကြည့်လိုက်တော့လို့ပြောရှင်ကျွန်တော်ပြန်တိုက်အောင်ပြန်တိုက်ရှင်ချင်းပြည်တယ်ဒါဖြစ်လို့ပြန်တိုက်ချင
်
ဒါဖြစ်လို့ပြန်တိုက်ချင်တယ်ဆိုတာဘာကြောင့်လဲဆိုတော့ဒီသူတို့လုပ်ပုံလုပ်နေတာမဟုတ်ဘူးနေနေလားအမားအမားနဲ့အမားဖြစ်နေဘာဖြစ်လို့လဲဆိုတော့သူတို့ရဲ့လုပ်ကုန်လုပ်နေတာဒီပြည်သူတမန်တော်သားတယ်ပြည်သူတမန်တော်သားကိုမဟုတ်ပဲနဲ့သူကပြည်သူနေဆက်သားတော်ဖြစ်နေပြည်သူနေဆက်သားတော်ဖြစ်နေဘာဖြစ်လို့လဲဆိုတော့ဒီသူတို့ကထုတ်ထားတဲ့အမိတ်တွေကလည်းတလဲစီဖြစ်နေတယ်အခုဒီပြည်သူဘာလို့ဒီလိုအိမ်ကြီးရှုတက်ဖြတ်နေရလဲကလေးတွေအားစားလို့လက်တက်ဖြတ်နေရတယ်။အားကြောင့်မလို့လေ။အားကြောင့်မလို့လေကျွန်တော်ကရေချာကျွန်တော်ရေချာကစီပြန်လို့လေဆိုတာကျွန်တော်ကိုယ်လေးပြန်ပူပေါင်းပြန်တိုက်ချင်တယ
်။ကျွန်တော်ကိုယ်လုံးကြီးဒီလိုသွားပြီးတော့ဒီစက်တဲ့အင်ကျော်နဲ့တော်နိုင်တဲ့သားတွေပြန်တိုက်နိုင်လို့တော့အခွင့်အရေးရှိတယ်ချင
်။အခွင့်အရေးရှိမယ်လို့ကျွန်တော်ကတင်တယ်။အခုလိုလေဆိုတော့ကျွန်တော်ကတိုက်ချင်တဲ့အတွက်ဒီအဖွဲ့ဒီလဲကိုမြင့်မြင့်လို့ကျွန်တော်ယုံကြည်တယ်။ကျေးဇူးများရတယ်ကျွန်တ
ော်။
ဟုတ်တယ်
။ဒရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE ရဲ့အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့စတင်ခြင်းပါတယ်။ဒီစစ်တိုက်ချင်းစိတ်ကုန်ခန်းတဲ့ကိစ္စကိုပြောထားပါတယ်။စစ်တပ်ကိုအလွဲသုံးစားလုပ်ပြီးတော့တိုင်းသူပြည်သားတွေကိုရန်သူလိုသဘောထားတဲ့စစ်ကောင်းဆောင်တွေကြောင့်စစ်ကောင်စီတက်ထဲမှာစစ်တိုက်ချင်းစိတ်ကုန်ခန်းလာပုံကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
နေပြည်တော်မှာလွတ်လပ်ရေးအခမ်းအနားကျင်းပနေခြင်းရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသမှာ MNDAA ကိုကန်တပ်ဖွဲ့ကစစ်ကောင်စီရဲ့ဒေသကုခဲမှုစစ်ဌာနချုပ်ဒါကစားကိုဝိုင်းရံပိတ်ဆို့ပြီးလက်နဲ့ချဖို့ညှိနှိုင်းပါလေ။ဒါကစားရဲ့ဗုံမှုရုပ်6ဦးအရာရှိ900ကျော်စစ်တီ2000နီးပါးလက်နဲ့ချတယ်လို့မြောက်ပိုင်းညီနောင်3ဖွဲ့ကသတင်းထုတ်ပြန်ပါလေ။စုစုပေါင်းစစ်တီ2300ကျော်မိသားစုဝင်1600ကျော်နဲ့ဒါကစားပြောင်းရွှေ့ဖို့သဘောတူကြတယ်လို့ဆိုပါတယ်။ဇန်နဝါရီလ4ရက်ညနေ9:00မှာဒါကစားဌာနချုပ်ကို MNDA ကိုကတက်ကတင်ပိုက်လိုက်ပါလေ။ဝတ်တပ်ဖွဲ့ကဝင်းရောက်ထိန်းချုပ်လိုက်တဲ့ဟူပန်နဲ့ပန်လုံမြို့တွေမှာလဲစစ်ကောင်စီတပ်သား1000လောက်ဇန်နဝါရီလ9ရက်နေ့ကလက်နက်ချတယ်လို့သိရပါလေ။အညံ့ခံသူတွေကိုညီနောင်တပ်ဖွဲ့ကလက်ခံကြိုဆိုတာမှုပြည်သူ့ပဲပြောင်းလာသူတွေတိုးပါနေရတယ်။နန်းဆံမြို့ကိုတန်အန်းတက်ကတင်ပိုက်စဉ်ပန်းစီရမိတဲ့အမတ်တရတစ်တက်မှမှုပုံမှုကြောင့်မင်းမင်းထွန်းကစစ်တပ်ရဲ့အကြမ်းဖက်မှုရက်စက်မှုတွေအတွက်တာအန်းပြည်သူတွေကိုတောင်းပန်ပြီးစစ်ကောင်စီခေါင်းဆောင်တွေကိုလည်းစစ်ရာဇဝတ်မှုကျူးလွန်နေတာတွေကိုရပ်တန့်ပေးဖို့ဗီဒီယိုရုပ်တံကပန်ချလိုက်ပါတယ်
။ရခိုင်ပြည်နယ်မှာအေးရခိုင်တပ်နဲ့ချင်းတော်လှန်ရေးတပ်ရဲ့တိုက်ခိုက်မှုကြောင့်အိန္ဒိယနိုင်ငံကိုစက္ကစတပ်သားတွေမကြာခဏထွက်ပြေးတာကိုလည်းမှတ်တမ်းတင်ကြပါတယ်။ စုစုပေါင်းအိန္ဒိယဘက်ကိုထွက်ပြေးသူ900ကျော်ရှိတယ်လို့ဆိုပါတယ်ကျောက်တော်မြို့နယ်ကန်စောက်အခြေဆိုင်ခမရ939စစ်ကောင်စီတပ်ကအင်အား300ကျော်လက်နက်အပြည့်စုံနဲ့အေအေရခိုင်တပ်တော်ကိုလက်နက်ချလိုက်တယ်လို့နရင်းစရာရခိုင်သတင်းဌာနကဇန်နဝါရီ16ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရခိုင်တပ်ကဝိုင်းဝန်းပိတ်ဆို့တိုက်ခိုက်တဲ့ဒဏ်ကိုမခံနိုင်တော့လို့လက်နက်ချအညံ့ခံလိုက်တာလို့ဆိုပါတယ်အမျိုးသားရေးတိုက်ပွဲဆင်နွှဲနေတဲ့ရခိုင်တပ်ကိုကိုကျိုးစည်းဝါအတွက်တပ်ထဲဝင်လာတဲ့စစ်ကောင်စီတပ်သားတွေကရင်မဆိုင်ရတာကိုအထင်ရှားတွေ့နေရပါတယ
်စစ်သားရဲ့ယုံကြည်ချက်အရေးကြီးပုံကိုအာဖဂန်ပြည်တွင်းစစ်ကတက်တိမ်ပြနေပါတယ်အမေရိကန်ဟာလူအင်အားငွေအင်အားအကြီးအကျယ်သုံးပြီးအာဖဂန်အစိုးရတပ်ကိုကူညီခဲ့ပါတယ်ဒါပေမဲ့2021မှာအမေရိကန်တပ်တွေရုတ်သိမ်းသွားတာနဲ့အာဖဂန်အစိုးရတပ်ဟာတာလီဘန်တိုက်ခိုက်မှုကြောင့်ပြိုကွဲသွားပါတယ်လက်နက်အင်အားကောင်းတဲ့အာဖဂန်အစိုးရတပ်ဟာယုံကြည်ချက်ခိုင်မာတဲ့တာလီဘန်စစ်တီကိုမနိုင်နိုင်ရောက်ပြတ်လိုက်တာဖြစ်ပါတယ်တာလီဘန်စစ်သားဟာမိမိလုံမြောက်ရေးအတွက်မိမိတိုင်းပြည်အတွက်မိမိယုံကြည်တဲ့ဘာသာအတွက်မိမိဘဝအတွက်တိုက်ပွဲဝင်နေတယ်လို့ယုံကြည်ပါတယ်အာဖဂန်အစိုးရတပ်သားကတော့နာဂရလို့သာတိုက်နေတာပ
ါစစ်တပ်ဟာစစ်ကောင်းဆောင်တွေကိုအယုံကြည်မရှိတော့တဲ့အခါပြိုကွဲပျက်စီးတတ်ပါတယ်ဒီအချက်ကိုအာနာရှင်ဆရန်ဟူစိန်ကြီးဆိုတဲ့အီရန်နိုင်ငံကသက်တည်ပြခဲ့ပါတယ်စစ်မတိုက်ပဲအမေရိကန်တပ်တွေကိုအီရန်တပ်သားတွေအလုံးအရင်းနဲ့လက်နက်ချကြပါတယ်အီရန်စစ်တီတွေဟာဆရန်ဟူစိန်အတွက်စစ်တိုက်တာအကျိုးမရှိဘူးလို့ယုံကြည်ကြတဲ့အတွက်လက်နက်ချလိုက်ကြတာဖြစ်ပါတယ်အခုလဲမြန်မာပြည်မှာအီရန်ပုံစံမျိုးဖြစ်လာနေပါတယ်မင်းအောင်လှိုင်မိသားစုရဲ့ကိုကြိုးစည်းဝါအတွက်အနစ်နာခံပြီးစစ်တိုက်နေတာဟာလုံးဝအကျိုးမရှိဘူးလို့ယုံကြည်လာတဲ့အတွက်အသေးမခံပဲလက်နက်ချကြတာဖြစ်ပါတယ်အချို့ကတော့စစ်ကောင်းဆောင်ကိုအယုံကြည်မရှိတော့တဲ့အခါစစ်တပ်မှာစစ်တိုက်ခြင်းစိတ်ကုန်ခန်းသွားတတ်ပါတယ်။တိုင်းသူပြည်သားကိုရန်သူလိုသဘောထားတဲ့လက်နက်ကိုင်အဖွဲ့အစည်းဟာအကြမ်းဖက်အဖွဲ့အစည်းသာဖြစ်ပါတယ
်။ဗီယက်နမ်စစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေလက်နက်ချတာနဲ့စစ်ရှုံးတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ဗီယက်နမ်စစ်နဲ့ပတ်သက်ပြီးအစိုးရကောင်းဆောင်ပိုင်းကအမှန်အတိုင်းမပြောဘူးလို့ပြည်သူတွေသိတဲ့အခါမှာအမေရိကန်တပီလုံးစစ်ဆန်ရင်ဆန္ဒပြပွဲတွေလှုပ်ကြပါတယ်ဒီဆန္ဒပြပွဲတွေကြောင့်ဗီယက်နမ်ကအမေရိကန်တပ်သားတွေဟာစစ်တိုက်ခြင်းစိတ်ကုန်ခန်းသွားတယ်လို့ဆိုပါတယ်ဒါကြောင့်အမေရိကန်တပ်တွေဗီယက်နမ်ကဆုတ်ခါလိုက်ရတာဖြစ်ပါတယ်တိုင်းပြည်ကမထောက်ခံတဲ့စစ်ကိုစစ်တပ်ကဆင်နွှဲလို့မဖြစ်နိုင်ကြောင်းအမေရိကန်စစ်တပ်ရဲ့ဗီယက်နမ်စစ်ပွဲကတက်တည်ပြနေပါတယ်မြန်မာပြည်တွင်းစစ်ကတော့စစ်ကောင်စီတပ်နဲ့ပြည်သူလူထုကြားဖြစ်ပွားတဲ့စစ်ပွဲပါစစ်ကောင်စီရဲ့အဓိကရန်သူဟာတိုင်းသူပြည်သားဖြစ်နေပါတယ်ပြည်သူအိုးအိမ်ကိုမိရှုပ်ပြီးဖျက်ဆီးဘုံကျဲယုံနာမှာကပဲဘာသာရေးအဆောက်အဦတွေကိုလည်းဖျက်ဆီးပစ်ပါတယ်မတရားလုပ်တဲ့စစ်တပ်ကိုနိုင်ငံသူနိုင်ငံသားတွေကမယုံကြည်ကြပါဘူးနေပြည်တော်မှာစီးစိမ်ခံစားပြီးအနားယူနေကြတဲ့စစ်ကောင်ဆောင်တွေကိုစစ်သည်တွေကမြုံကြည်တော့တဲ့အခါမှာစစ်ကောင်စီတပ်တွေမှာစစ်တိုက်ခြင်းစိတ်ကုန်ခန်းလာတာဖြစ်ပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသွန်သက်ချက်ဖြစ်ပါတယ်အခုတခါနားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့မှတ်ဉဏ်ရောကြတဲ့ယောဂာနဲ့တက်ကြီးစေဝါတောက်သုံးမှုအကြောင်းပြောရပါတယ်သူငယ်ပြန်လာလို့ခေါ်ကြတဲ့ဒီယောဂာတက်ကြီးတွေအတွက်ဘယ်လိုဆေးတွေတောက်သုံးသင့်ပါသလဲဒီအကြောင်းကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလေးယားထွေထွေဆေးရုံကြီးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
โอเคသမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာမှတ်ဉာဏ်ရှာယောဂါလို့စိတ်ပညာရခေါ်တဲ့တငယ်ပြန်ယောဂါဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေမှာယောဂါတချို့မဖြစ်အောင်ကြိုကာွယ်ဖို့စားသောက်နေတိုင်းပုံပြောင်းဖို့နဲ့အန္တရာယ်ရှိတဲ့အသက်ကြီးသူတွေမှာလည်းဒီယောဂါမဖြစ်အောင်ကာကွယ်ရေးအုံနောက်ဖို့အလုပ်လုပ်စေပြီးတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ချိတ်ဆက်ပြပြရှင်ရှင်နေထိုင်ကအသီးရွက်နဲ့ငါပူစားသင့်တာတွေကိုပြောပြီးမှဒီတစ်ခါတော့ဆရာကြီးတို့ဆေးဝါးတောက်သုံးတာနဲ့ပတ်သက်ပြီးတော့သတိပြုသင့်တာတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ဟုတ်ဆေးကတော့သူကအရေးကြီးဆုံးကတော့မလိုအပ်တဲ့ဆေးတွေမတောင်းတာမတောက်တာတော့ကောင်းပါလေ။ဒါဖြစ်လို့လဲဆိုတော့
ဒီစေးတောင်းနေစေးကြတစ်ခုနဲ့တစ်ခုကြမှာသူတို့ဒီဂျက်တွေပြောင်းနေမှုရှိပြီးတော့မလိုအပ်ဘဲနဲ့အုံနာကိုထိခိုက်နိုင်ရပါဘူးဒါမှမဟုတ်ကျွန်တော်တို့ဒီဂျက်ကြီးအထုကူတွေမှာဆိုရင်လူနာတရားကိုကျွန်တော်ကြည့်ပြီးဆိုရင်ဘာမလိုအပ်တဲ့စေးတောင်းနေလဲဆိုတဲ့ဟာကိုကျွန်တော်ရင်ဆုံးကြည့်ပြီးတော့အဲ့ဒီကိုကျွန်တော်ချစ်ချစ်တောင်းတာရဖို့ကျွန်တော်တို့အပြင်းထန်တိုက်တွန်းပါတယ်ဘ
no. So that who they are that diamond tigger who saw my daddy young moon, no, I see it out on you. Even General Mangima, Bami don't doubt on you as a Bami don't want many of them. I'm you, no, the city of Karanga doubt on you, Mulu, and the city doubt on you.
Okay, say, now tell you that the mamma three page in a Siwa new city last
year. I General Mamma, you are two man, not I mind you already. Touching that we are all touching that we are near Lavi, Azi Taujame, so we are. Azi Rama, the Murem Hoba, vitamin muse of mineral, the Tantari, Vitamin Muse of Mule, some magazine, Puppy Magazine, and our countess, to feel like that, all that. ဒီအားစေမျိုးစုံတောင်းနေတာအမှန်ညံကောင်းပါပဲလို့ကျွန်တော်ထင်ကြတယ်ပေါ့နော်ဒါပေမဲ့ဆေးရမတောင်းနိုင်ဘူးကောင်းနေပါရောပြီးတော့ဆေးရကြောင့်မလို့အကျိုးရှိတယ်လို့ကျွန်တော်အခုထိဘာမှမတွေ့ရသေးဘူးဆေးမှာဥမာဆိုပါဆိုဗိုက်တာမင် C တို့တဲ့နာထောက်ချသိချာမရှိဘဲနဲ့အဲ့ဒါကောင်းတာကောင်းစေနိုင်တယ်ဆိုတော့ကျွန်တော်လူတွေကလည်းအော်လွယ်တာဟုတ်အစိုင်းမှာသွားပြီးတော့စေးလေးပေါ်ကိုစောင့်နေကြရအဖြစ်ကိုယ်ကိုလည်းကျေနပ်ပြီးတော့လွယ်လဲလွယ်ဆိုတော့အဲ့ဒါမျိုးလောက်ကြတာပေါ့တအုပ်မှဆိုပါစို့ဒီအစားအသောက်စင်ကျင်တာတို့လေ့ကျင့်ခန်းလုပ်ကြတာလူတွေကတောင်းတမလောက်ကျင်ကြဘူးဘာဖြစ်လို့ဆိုတော့ကိုစားကျင်တာမစားဘူးလေ့ကျင့်
ဒီအားစေးတွေဝယ်ပြီးစောက်တယ်မျိုးကပုံလိုရတဲ့ခါကျလူရရတယ်အဲ့ဒါကိုပဲအဲ့ဒါလောက်နဲ့လုံးလုံးတည်းလို့ထင်ကြပါတယ်ဒါကြောင့်မလိုအပ်တဲ့စေးတွေမတောက်တာတော့အကောင်းဆုံးပါပဲအဲ့ဒါဒီကတော့တန်းတန်ရင်းကိုဆီယံဝင်သူသူပြင်ပေါ်ကျွန်တော်လူကြီးချူဝင်တဲ့စေးတွေကိုကျွန်တော်ဆွေးနွေးပြီးတော့ဒီစေးရောတကယ်လို့လားမတကယ်မလိုအပ်တဲ့စေးတွေမျိုးကတော့မတောက်တာကောင်းပါဟုတ်ကဲ့ဆရာကြီး
ကျွန်တော်ဆိုရင်နဲလာမျိုးနဲ့ကယ်လ်ဆီယမ်နဲလာမျိုးနှလုံးတော့ကိုထိခဲ့ပါတယ်အထူးဖြင့်ဇာတုရတွေကများလာလို့နဲလာလို့ဟုတ်ပါတယ်မှတ်ဉာဏ်ထိခဲ့နေမှာဒါပေမဲ့ဒီဆက်ဆက်တဲ့အခါမှာသူတို့ပုံမှန်ပမာဏရှိနေပြီဆိုရင်တော့ဘာမှထပ်ပြီးတော့ဖြည့်ဖို့တော့မလိုအပ်ပါဘူးဒါမလို့ဇာတုရတွေအတွက်ဆိုင်မှာဝယ်တောက်တာမျိုးပါလေမလိုအပ်ပါဘူးဒီလိုဆိုရင်လည်းဆီယမ်ကမေးပြီး ก็ดาดิอาเซบซาดิดาซีโอไว้ตอกเชียนอ่ะเพียงมันยังโปกก้องเลยโหมันยังย่อเนเนี่ยย่อกันมาเพียงกันไปมันรู้สึกกว่ากูเทนเนี่ยมีแล้วลงเนี่ยมีว่าเนาะถ้าสั่งกองมันก็บ่าวนี่ชื่อจ้าเนี่ยเจ้าข้าเราเจ้าไหนบ่าดิอ่ะโอเคใช่อุ้มมาเป็นส่วนมากจนเราจะกล้าเจาะแล้วนี่ไวตามินซีป่ะเนาะจนเราบอกดิอาชาไดนาเนี่ยไวตามินซีโอที่มาเนี่ยจะตอกจ้าไวตามินซีโอจนเราใช้จ้าตอกจ้าแล้วเนาะไวตามินซีอ่ะจำมาอยู่จะจิ้วชิจนเ တော်မှဒုက္ခရောက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာကြီးဗိုက်တာမင် D အပိုင်းရောဆရာကြီးဘယ်လိုအကျဉ်းချချင်လဲ
ဗိုက်တာမင် D လည်းကျွန်တော်တို့အသက်ကြီးတဲ့လူတွေမှာဗိုက်တာမင် D ချုပ်နေလို့အခွင့်အရေးရှိပါတယ်ဘာလို့ဆိုတော့ကျွန်တော်တို့အပြင်သိမ့်မထွက်ကြတော့ဘူးအဲအစားအသောက်မှလည်းနည်းတဲ့အားဖြင့်ကျွေးထဲမှာဗိုက်တာမင် D ဘယ်လောက်ရှိလဲဆိုတာမျိုးကိုဆရာဝန်နဲ့အတိုင်းပြီးတော့တစ်နေ့တစ်ခါနှစ်နေ့တစ်ခါတော့ပြီးတော့စစ်ကြည့်စစ်ပါတယ်တကယ်လို့ဗိုက်တာမင် D level နည်းနေပြီဆိုရင်တော့တောက်တင်ပါတယ်ဒီဟုတ်ပါတယ်ဒါပေမဲ့ဗိုက်တာမင် D ပုံမှန်ဖြစ်နေတဲ့မှာတော့ချက်ပြီးတော့အကျိုးရှိအောင်ဆိုပြီးဗိုက်တာမင် D ကိုအကောက်ကိုတောက်တော်မျိုးတော့မနေတော့မလိုအပ်ပါဘူးဘာလို့ဆိုတော့ကျွန်တော်သူလည်းနာတော့ကြည့်ရတဲ့အခါမှာဗိုက်တာမင် D ကတကယ်ဘာကိုအကျိုးရှိတယ်ဆိုတော့ကျွန်တော်ခရစ်စစ်စစ်ချတော့ပြနိုင်လို့ပါအောင်ဒါကြောင့်မလို့မလို့ကဘယ်နဲ့မတောက်တော့ကောင်းပါလေဒါမလို့တကယ်လို့တောက်ချင်တဲ့အားသေးတော့တောက်ချင်တယ်ဆိုတော့ကျွန်တော်မာတီဗိုက်တာမင်တစ်နှစ်တစ်လုံးတော့တောက်တော့လောက်ပါပြီအဲ့တော့ကျွန်တော်အများကြီးတွေးနေပါတယ်မာတီဗိုက်တာမင်တစ်လုံးမကသေးဘူးအဲ့ဒီမာတီဗိုက်တာမင်အပြင်ဗိုက်တာမင် D တို့ဗိုက်တာမင် C တို့တခြားသတ္တုဓာတ် C ဆလီနီယမ်တို့ဂျင်ကိုတို့တခြားတွေပါအများကြီးတောက်နေကြတာအဲ့ဒီ C တွေအချင်းချင်းမှာဓာတ်တွေပြောင်းနေပြီးတော့ကမ္ဘာလောကတဲ့သွေးထွက်တာမျိုးတို့တခြားယောဂတွေအများနိုင်ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီအစာအာရဇီဝ
ပြောရင်ねရေရဲ့ခန္ဓာဘာလို့ရှိလဲဆရာကြီးရေရဲ့အရေးကြီးပါတယ်ဒီသူ့ဖြစ်ကျွန်တော်လူပူရဲ့အရာစီမျိုးပေါ့เนาะဒီကျွန်တော်ဒီအာရှတိုင်းမှာဒီကျွန်တော်ဒီအမေရိကန်မှာတော့မှာစာယူ ကိုယ့်ရဲ့ပမာဏနဲ့နေရတာအုံနောက်ကိုကောင်းရတဲ့သွေးရတယ်နေရတဲ့ခါကျတော့အုံနောက်ကရတဲ့အောက်ဆီဂျင်ဓာတ်လည်းပုံနေရတာပေါ့ဒါကြောင့်မလို့ဒီမှတ်ဉာဏ်ကိုအားနည်းစေတဲ့ပါတယ်ဒီခန္ဓာကိုယ်မှာရေချနေခြင်းအဖြစ်အထူးဖြစ်ကျွန်တော်ရေချအရင်နေတဲ့ခါတော့ကျွန်တော်ဆေးပြင်းနေရဆိုတော့ဒီဟိုက်ဒရေးရှင်းခေါ်တာပေါ့နော်ဒီဟိုက်ဒရေးရှင်းကြောင့်မလို့ထပ်ပြီးတော့
ဒီမှတ်ဉာဏ်ချက်ချင်းသလိုပို့ပြီးတော့ရုံနေဝပါပါတော့ဒါမှမဟုတ်ဒီဖြတ်တဲ့ရောဂါလည်းကျွန်တော်တို့ဒီမှတ်ဉာဏ်အတွက်အဆုံးဆုံးရောဂါတွေမှာတစ်ခုပါဝင်ပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာဗီဒီယိုအထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေနဲ့ video တဲ့တွင်တွေကို VOA website Facebook Telegram Instagram X စတဲ့ social media တွေမှာလည်းအပြည့်စုံတင်ထားပေးတာမို့တွားရောက်နားဆင်နေပါလေခင်ဗျာအခုတော့ထိုင်းအခြေစိုက်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မအမိပါနယ်စပ်ဒေသအတိုင်းသားတရင်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကိုကန့်ပြည်သူစစ်ခေါင်း လေချောင်းတိုက်ခိုက်မှုတွေကြတဲ့ကကြောက်တော့အခြေဆိုင်ခမရ304တရင်ကိုအပီးသက်သိမ့်ပိုက်လိုက်ပြီလို့ရခိုင်တပ်တော်ကထုတ်ပြန်ပါတယ်သတင်းတော်တွေထဲမှာတော့ပလောဝမြို့နယ်တဲကဟုံးဆိုတဲ့ရွာကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အရသာပြည်သူ9ယောက်ပေးဆုံးသွားတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်တပ်အကြီးအကဲကကြောထောက်နောက်ခံလုပ်ပြီးနေရာပေးခဲ့တဲ့ကိုကန့်ပြည်သူစစ်ကောင်းဆောင်ဟောင်းနဲ့လုပ်ငန်းရှင်တွေပါဝင်အွန်လိုင်းကြားဖြန့်ငွေလိမ်လုပ်ငန်းလုပ်တဲ့ဆိုပြီးဖမ်းဆီးခံထားရသူ10ယောက်ကိုစစ်ကောင်စီကိုယ်တိုင်တရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီကိုလွှဲပေးလိုက်ပါတယ်။အင်္ဂါနေ့ကနေပြည်တော်လီစိတ်မှာတရုတ်နိုင်ငံကလာတဲ့အထူးရဲတပ်ဖွဲ့တွေလက်ထဲလွှဲပေးခဲ့တာဖြစ်ပါတယ်။ကိုကန့်ပြည်သူစစ်ကောင်းဆောင်ဟောင်းတဲဆောက်ချိန်နဲ့တားဖြစ်သူပဲရင်ချိန်ကိုကန့်တိဒတ်တဲ့3936နဲ့ချားဆောင်တိုင်ရင်ဥက္ကဋ္ဌဝီဆန်ဖူလီလိုက်ကုမ္ပဏီကလျိုအားပေါင်နဲ့ရှူလောက်ဖာအပါဝင်အဓိကတရားခံ10ယောက်လောက်အပါဝင်ပါတယ်အခုလွှဲပေးတဲ့အထဲတရုတ်နိုင်ငံက2023ဒီဇင်ဘာ10ရက်နေ့မှာဖန်ဝရန်ထုတ်ထားတဲ့အွန်လိုင်းကြားဖြန့်ကိုင်းကောင်းဆောင်တွေထဲက4ယောက်တော့မပါသေးပါဘူ
းရခိုင်ပြည်ကြောက်တော်ချီဆိုင်ခမရ304တိုင်ရင်တစ်ခုလုံးကိုအင်္ဂါနေ့ကသိမ်းပိုက်လိုက်ပြီလို့ရခိုင်တပ်တော်အေကထုတ်ပြန်ပါတယ်ထုတ်ပြန်ချက်ထဲသိမ်းပိုက်ဖို့ကြံရှိနေသေးတဲ့စစ်ကောင်စီရဲ့ဒေသအခြေဆိုင်တပ်ရင်းတွေကစကခ6လက်အောက်ခံကြောက်တော်ချီဆိုင်ခမရ304တပ်ရင်းတစ်ခုလုံးကိုဇန်နဝါရီလ30ရက်နေ့မှာအေအေကသိမ်းယူနိုင်ခဲ့တာလို့ဆိုပါတယ်စစ်ကောင်စီရဲ့လေကြောင်းကနေတရက်လုံးတောက်လျှောက်အဆက်မပြတ်မရက်မနာပြစ်ခတ်တိုက်ခိုက်နေတဲ့ကြားကအပိသက်သိမ်းယူနိုင်ခဲ့တာလို့အေအေကထုတ်ပြန်ပါတယ်ကြံသေးတဲ့စခန်းတွေကိုလည်းမကြခင်အပိသက်သိမ်းယူနိုင်မယ်လို့ပြည်ဝယုံကြည်ကြောင်းအေအေကဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နံဖက်ကစစ်ကောင်စီတပ်စခန်းကလက်နက်ကြီးငယ်မျိုးစုံအလက်300လောက်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကသိမ်းဆီးရရှိခဲ့ပါတယ်။နံဖက်ကစစ်စခန်းကို KIA က2023ဒီဇင်ဘာလမှာထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာအခုဇန်နဝါရီလ24ရက်နေ့ပြီးခဲ့တဲ့စနေနေ့မှာတော့သိမ်းယူနိုင်ခဲ့တာပါ။ခလာရ113အထိုင်စခန်းအမြောက်တပ်စခန်းတို့ကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။စခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီတပ်စီကနေဟန်ဝေစာအမြောက်နယ် လေရင်ပြစ်ဆက်တနက်တက်လက်အပြင်လက်နက်ငယ်တွေသိမ်းယူနိုင်ခဲ့ပါတယ်ဒီတိုက်ပွဲထဲစစ်တပ်ရဲ့လေရင်တစ်စီးလည်းပစ်ချနိုင်ခဲ့ပါတယ်နံဖက်ကစခန်းသိမ်းတိုက်ပွဲမှာတော့ KIA တပ်မဟာ6ကအယောက်20တခြားတပ်မဟာအသီးသီးက8ယောက်စုစုပေါင်း28ယောက်ကြဆုံးခဲ့ပြီး53ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
စကိုင်းတိုင်းကလေးမြုပ်ကနေချင်းပြည်မြောက်ပိုင်းကိုဆက်သွယ်တဲ့အဓိကလမ်းမကြီးဖြစ်တဲ့ကလေးတိုင်းငင်းကားလမ်းကိုဒေသကာကွယ်တပ်ဖွဲ့တွေကပြန်ဖွင့်ပေးခဲ့ပြီးမဲ့စစ်တပ်ကကလေးမြုပ်အထွက်9မိုင်စစ်ဆေးဂိတ်ကနေပိတ်ထားတာကြောင့်ဒေသခံပြည်သူတွေအခက်ကြုံနေကြရပါတယ်ချင်းပြည်နယ်တိတိမ်မြို့နယ်တိုင်းငင်းရွာကစစ်ကောင်စီတပ်စခန်းကိုချင်းကကွယ်ပူပေါင်းတပ်ဖွဲ့တွေကဇန်နဝါရီလ16ရက်နေ့မှာအပိတ်သိမ်းပိုက်ခဲ့ပြီးနောက်ဇန်နဝါရီလ22ရက်နေ့ကစပြီးနှစ်လကျော်ကြာပိတ်ထားခဲ့တဲ့ဒီလမ်းမကြီးကို CDF CDM စီရင်တပ်ဖွဲ့ကပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီတပ်ကချင်းစကိုင်းအဆက်ခိုင်ကားမြို့အနီးကိုမိန်စစ်စီဂိတ်ကိုတန်ဆူကျူးတွေချထားပြီးကလေးမြုပ်ကနေချင်းတောင်တက်မဲ့ရင်အဝင်ထွက်အားလုံးကိုပိတ်ထားတာဖြစ်ပါတယ်ဒါကြောင့်ကလေးမြုပ်ကနေချင်းတောင်ကိုသွားမယ်ဆိုရင်ရှောင်းကွင်းလမ်းကနေကွိပတ်သွားနေရလို့ကားခနဲ့ကုန်တင်ခရီလေနှစ်ဆလောက်မြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်ကရင်ပြည်နယ်စက္ကရာရွာတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေဟာနီးစပ်ရာဒေသတွေမှာတွားရောက်ခိုလုံနေကြရပါတယ်ကရင်ပြည်နယ်ထဲကရာတိုရွာနဲ့တောက်ရီခိုင်ရွာမှာပြီးခဲ့တဲ့အပတ်ကတော်လိုင်းရေးပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံတွေကနီးစပ်ရာရွာတွေအပြင်ကရင်ပြည်ထဲကရွာတွေအထိစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်လူဦးရေ400နီးပါးဟာကရင်ပြည်ထဲကရော်ဒိုခေါ်ကြီးရအုပ်စုထဲကိုတင်းရှောင်နေကြရပါတယ်သူတို့အတွက်အရေးပေါ်စားနပ်ရိက္ခာနဲ့အမိုးကာတွေလိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ကယောလူငယ်အစည်းအရုံးကတာဝန်ရှိသူတယောက်ကပြောပါတယ်
မွန်ပြည်နယ်တံဖြူစရဲမြို့နယ်ကရုတ်ပြည်ရွာပြည်သူစစ်ကောင်းဆောင်နိုင်ကာတွန်းခွန်ဦးမောင်စိန်နဲ့တပည့်9ယောက်ကိုလက်နက်တွေနဲ့အတူတင်းလာနေမှာ PDF အဖွဲ့တွေကဖမ်းသွားပါတယ်နိုင်ကာတွန်းကိုင်နဲ့တနတ်တလက် AK တနတ်3လက်ကားတစီးအပြင် M16 တလက်ကိုလည်း PDF တွေကသိမ်းဆည်းခဲ့ပါတယ်သူတို့ကတော့ဘယ်နေရာကိုခေါ်သွားတယ်ဆိုတာမသိရသေးပါဘူးနိုင်ကာတွန်းဟာနဝတနာအဖလက်ထက်ဦးသိန်းစိန်အစိုးရလက်ထက်အထိကရုတ်ပြည်ရွာအုပ်ချုပ်ရေးမှူးနဲ့ပြည်သူစစ်ကောင်းဆောင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်သူဟာတံဖြူစရဲမြို့နယ်က USDP ပါတီရဲ့မြို့နယ်အလုပ်အမှုဆောင်ဝင်လဲဖြစ်တယ်လို့2020ရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်အရွေးခံခဲ့သူလည်းဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်တဲကဟုံးရွာကိုစစ်တပ်ကလေရင်နဲ့ပုံကျဲခဲ့လို့အရသာပြည်သူ9ယောက်သေဆုံးသွားပါတယ်ဒါဟာစစ်ရှုံးနေတဲ့စစ်ကောင်စီကအရသာတွေကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာလို့ချင်းတော်လန်ရေးအင်အားစုတွေကပြောပါတယ်ကိုရောဘတ်ကစူးစီးထားပါတယ်ရှင်
ချင်းကွေတပ်ဖွဲ့ CDF ဒိုင်ထင်းချုံနေမိတဲ့ကဟုံးကြီးရွာကိုစစ်တပ်ကတနင်္လာနေ့နေ့လယ်ပိုင်းမှာမြေပြင်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲလေရင်နဲ့၃ချိန်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီဘုံကျဲတိုက်ခိုက်မှုတွေအရက်သားပြည်သူ9ယောက်သေဆုံးခဲ့တဲ့အပြင်နေအိမ်တွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ CDF ဒိုင်တာဝန်ရှိသူတယောက်ကပြောပါတယ
်ကျွန်တော်ထင်းချုံနေမိမြေကြောင်တစ်ချောင်းလုံးကိုပစ်နေတာဆိုတော့လို့အဲ့ဒါကျွန်တော်တို့လည်းဖြေရှာနေသေးတယ်ကျွန်တော်နောက်ခက်ဆင်းကြတာတော့အကြောင်းမဲ့လားပစ်တာတော့မဖြစ်နိုင်ဘူးပေါ့နော်အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ဒီရခိုင်တပ်တို့အရေးပေါ့နော်ဒီလိုထောက်ပေါ်လမ်းကြောင်းတုံးနေတဲ့လမ်းကြောင်းဖြစ်တယ်ပေါ့နော်နော်ဒါကြောင့်အဲ့ဒီနေရာမှာထောက်ပေါ်လမ်းကြောင်းကိုမတုံးရအောင်လို့သူတို့ကပုံချေးတိုက်ခိုက်တာလားလို့ကျွန်တော်လည်းယူဆချက်ရှိတယ်နောက်ဆုံးတစ်ချက်ကတော့အရက်သားပြည်သူအပြစ်နဲ့ပေါ့နော်ဒီတစ်တစ်ပေါ်ယူချစ်ရှိရှိနဲ့ဖြစ်တယ်ပေါ့နော်ဘာကြောင့်ပြချက်လာမရှိဘဲနဲ့
လေကြောင်းတိုက်ခိုက်မှုတွေတည်ဆုံသွားသူတွေကအမျိုးသားတွေဖြစ်ကြပြီး6ယောက်ကမင်းတပ်မြို့နယ်ကနေတက်စီတည်လာတဲ့သူတွေဖြစ်ပါတယ်ကြံတစ်ယောက်ကတော့ဟုံးဂျီတာခန်လို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမြေပြင်ထိုးစစ်တွေမှာအကြီးအကျယ်ထိနာနေပြီးတော်လိုင်းတပ်ဖွဲ့တွေကိုမတိုက်နိုင်လို့အပြစ်မဲ့ပြည်သူတွေကိုဥတီတိုက်ခိုက်နေတာလို့ချင်းလူခွင့်ရဖွဲ့ CHR ကတာဝန်ရှိသူတဦးဖြစ်တဲ့စလိုက်တဲရာကပြောပါတယ်
အခုနောက်ပိုင်းစစ်ကောင်စီကဒီကြောင့်အကူပြီးတော့ပို့အကျူပြီးတော့အကူပြီးတော့ပို့ပြီးအတုံးပြလာတာအဲ့ဒါသိရပါတယ်အဲ့ဒါပါဖြစ်လို့လဲဆိုတော့မင်းပြင်စီရရသူတို့ကအလားအလာတင်မကောင်းတော့ဘူးအဲ့ဒီချိန်နေပြတော့စော်ဆိုင်ကြီးရေဘော်ဒီကိုလည်းသူတို့ကစီရရသူတို့တိုက်ခိုက်နိုင်ကြမရှိတော့လက်နဲ့နဲ့ပြည်သူတွေဆိုပဲသူတို့ဦးတည်ပြီးတော့ရေရှင်းရှင်းနဲ့တိုက်ခိုက်ရဖြစ်ပါတယ်အဲ့ဒါတိုက်ခိုက်တဲ့အကြောင်းရင်းကလည်းပြည်သူတွေကိုအကြောက်တရားရှိအောင်သူတို့တမင်တက်တက်တိုက်ခိုက်တော့ပဲဖြစ်ပါတယ်
ဟုံးကြီးရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်တာဟာအခုတစ်ချိန်ကဒုတိယအကြိမ်ဖြစ်ပါတယ်။2023ခုနှစ်ဒီဇင်ဘာလရုံးကမတူပီမြို့နယ်ထေဘွေးစခန်းကိုချင်းပူပေါင်းတပ်ကတိုက်ခိုက်ချိန်လုံးကလည်းစစ်ကောင်စီတပ်ကဘုံကျဲခဲ့ပါတယ်။အင်ချီ80ဝန်းကျင်ရှိတဲ့ဟုံးရွာဟာမတူပီနယ်မင်းတပ်မြို့နယ်အဆက်မှာရှိတဲ့ရွာတစ်ရွာဖြစ်ပါတယ်။ဆရာနာတိတ်မှုနောက်ပိုင်းစစ်ကောင်စ 22ရက်နေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုချင်းစာစိတ်ကင်းမဲ့နေတဲ့စစ်ကောင်စီလက်အောက်ကနေအ мян ဆုံးထွက်ပြီးပြည်သူလူထုနဲ့လာရောက်ပူးပေါင်းကြဖို့ခရီးနေအမျိုးသားများကကွယ်ရေးတပ် KNDFC ကိုလက်နက်ချအလင်းဝင်ခဲ့တဲ့ဘူကြီးကောင်းမြတ်ကိုကသူ့ရဲ့လုပ်ဖို့ကင်ဖက်တွေကိုတိုက်တွန်းလိုက်ပါတယ်။ကျွန်မအမည်ကနေတင်ဆက်ပေးပါမယ်။စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေဟာတိုက်ပွဲတွေထဲမှာသူ့ရဲ့သားသမီးတွေမပါတဲ့အတွက်တိုက်ပွဲဝင်ပြီးတေကြီးဒဏ်ရာရတဲ့တပ်မတော်သားတွေအပေါ်ကိုချင်းစာစိတ်ကင်းမဲ့နေတယ်လို့ဘူကြီးကောင်းမြတ်ကKNDF ကထုတ်လွှင့်ခဲ့တဲ့ရုပ်သံမေးမြန်းခန်းတစ်ခုမှပြောဆိုသွားတာဖြစ်ပါတယ်
။ကျွန်တော်တို့အောက်ခြေရာစစ်တီတွေကလက်ရှိမှာကျွန်တော်တို့ကြာဆုံးတာတွေ၊ခြေကိုက်ဒဏ်ရာရတာတွေ၊မိသားစုပြိုကွဲတာတွေအသက်ဆုံးရှုံးတာတွေရှိရအောင်။အဲ့မဲ့ဒါတကယ်လို့ဒါသူတို့ဒီကျွန်တော်တို့ရဲ့အကြီးအကဲတွေရဲ့တာသမီတွေကပါရင်ကျွန်တော်တို့လည်းဒါမျိုးဖြစ်စရာအကြောင်းမရှိပါဘူး။သူတို့ဒါမျိုးလည်းမပါပါဘူး။ဒါကိုချင်းစာစီလေးတော့ထားစီစင်တာပေါ့နော်သူတို့လည်း။ပြည်နယ်ပြည်မဲ့ပြည်သူလူထုတွေခြေကိုက်တာတွေကလုံးမောက်အာဟိုခွင့်လွှတ်လို့ရတဲ့အရာတော့မဟုတ်ပါဘူ
း။ကိုချင်းစာစိတ်ကိမဲ့နေတဲ့အတွက်စစ်ကောင်စီလက်အောက်ကနေရုံထွက်ပြီးပြည်သူတွေနဲ့အ мян ဆုံးပူပေါင်းဖို့အမှန်တရားဘက်ကနေရည်တည်ကြဖို့ဗိုလ်ကြီးကောင်းမြတ်ကတိုက်တွန်းထားပါတယ်
။ဘက်မှာရှိနေတဲ့ကျွန်တော်နဲ့ဟိုပါပေါ့နော်ဟိုကျွန်တော်ညီကိုတွေအရာရှိညီကိုတွေဟိုပက်စင်စီနီယာဂျူနီယာရောနောက်စစ်တီတွေရောပေါ့စစ်တီစင်တဲ့အားလုံးပေါ့ဒီကတော့အမှန်တရားဘက်ကနေရည်တည်ပြီးတော့ဒီပူပေါင်းလိုက်တာဆရာတို့နဲ့ပူပေါင်းလိုက်တာအကောင်းဆုံးပါပဲပေါ့စစ်ဆိုတာမကောင်းပါဘူးဆရာစစ်ရဲ့အနေထားရောအာရုံတွေကမိသားစုပြိုကွဲတာတွေကိုလည်းငါဆုံးဆုံးတာတွေအတက်ဥွင့်ပျက်စီးတာတွေအဲ့လိုပဲဖြစ်လာမှာဖြစ်တဲ့အတွက်ဒီအကောင်းဆုံးကတော့ဒီပြည်သူလူထုထံကိုဝင်ရောက်ပြီးခုလုံလိုက်တာအကောင်းဆုံးပါပဲလို့ကျွန်တော်တိုက်တွန်းနေပါဟုတ်ကဲ့
လိုက်ကတက္ကသိုလ်ဝင်းထဲမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ဂရီနီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တို့အကြား2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီလက်အောက်ခံခမာယာ415ကတပ်ရင်းမှုနဲ့ဒူရင်းမှုအပါအဝင်တပ်ရင်းတရင်လုံးနှိပါသေဆုံးပြီးခမာယာ6ရဲ့အင်အားတဝက်နှိပါကိုချေမုန်းနိုင်ခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်။တပ်ခွဲမှုကောင်းမြတ်ကိုကစစ်ရေးအရာရှုံးနိမ့်နေတဲ့အတွက်အထက်အရာရှိတွေကိုစစ်ကူတောင်းခဲ့ပေမဲ့မရတာကြောင့်2023နိုဝင်ဘာလ15ရက်နေ့မှာအလံဖြူထောင်ပြီးတပ်ဖွဲ့ဝင်30ယောက်နဲ့အတူ KNDF တပ်ဖွဲ့စီမှအလင်းဝင်ခဲ့ကြတာဖြစ်ပါတယ်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကိုကောင်ပီတူစစ်ကောင်းဆောင်ဟောင်းနဲ့လုပ်ငန်းရှင်တွေအပါအဝင်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်နေတဲ့လူ၁၀ယောက်ကိုစစ်ကောင်စီကိုယ်တိုင်တရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီလွှဲပေးလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြားတဲ့ကကြောက်တော်အခြေဆိုင်ခမရ304တိုက်ရင်းကိုအပိတ်တ်သိမ်းပိုက်လိုက်ပြီးလို့ရခိုင်တပ်တော်ကထုတ်ပြန်ပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒီတာအတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ VOA မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်။ VOA ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားကြပါအောင်ခင်ဗျာ။စာရေးသားရမယ့် email လစ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုတင်ပြသွားမှာဖြစ်ပါတယ်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကအရသားတွေပေါ်အကြမ်းဖက်တာတရားလက်လွတ်ဖမ်းဆီးတာတွေအဆုံးသတ်ပြီးလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းကိုပြန်လည်ရှောင်လှမ်းကြဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မာကြီးလင်ဒါသောမတ်စ်ဂရင်းဖီကအာနာသိန်းသုံးနှစ်ပြည့်မှာလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတလွှားပြင်းထန်တဲ့တိုက်ပွဲတွေတိုးလာနေပြီးရှမ်းပြည်နယ်မြောက်ပိုင်းကအပြစ်ခတ်ရဲစဲမှုကမခိုင်မာတဲ့အပြင်ရခိုင်ပြည်နယ်မှာပြင်းထန်တဲ့တိုက်ခိုက်မှုတွေကြုံနေရတယ်လို့ UNOCHA အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုချိန်မုန်းတာဟာစစ်ကောင်ဆောင်တွေအာနာဒီမြဲကြီးအတွက်အရေးပါတဲ့အချက်ဖြစ်ကြောင်းအများကသုံးသပ်ကြပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်းဆောင်တွေဟာမှုပွင့်လို့အမှောင်ထဲမှာရှင်သန်တဲ့သဘာဝရှိပြီးအရသားတွေအပေါ်တိုက်ခိုက်တာတွေကိုဖုံးကွယ်ဖို့ သူတို့တတ်နိုင်တာမှန်သမျှအားလုံးကိုလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြပါတယ်ခင်ဗျာတရင်ချင်းရုပ်ကိုပြောပြခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုဇော်မူကျော်ဖြစ်ပါတယ်ရုပ်သံမိုင်းဆိုင်ရာအတန်လွင့်ဒါရိုက်တာ James Smith ဖြစ်ပါတယ် VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ